Welcome to the Voice of America in Burmese.
mingla minake ma shin 2019 khu ni september la 17 ya tinin la ni minet phe voa season 2 ko american piran su myo ro washington dc ga ni sa tin thau lwin ni ba bi line do meter 3240 49 pyin voa ye facebook sa myan na voa burmese news ga ni pi lo le dai yai phan yu na sin nai ma le shin tama khwa nyu ba khu minet khin season 2 ta won yu ba ma shin
mingla minet khin ma khanya chinaw ga ra zong lai ma ဒီမင်းမှထွက်ခြားတဲ့တဲ့တွေကတော့ Florida ပြည်နယ်ကိုတင်းငင်တွေနဲ့အစောပိုင်းကဝင်ရောက်တက်ခတ်ခဲ့တဲ့ Hurricane Irma ဟာတဖြည်းဖြည်းအင်အားပျော်လာနေပါပြီ။ရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုဝေဖန်ပြောဆိုမှုတွေထွက်ပေါ်နေသလိုတင်းငင်တွေကနိုင်ငံတကာမှာကန့်ကွက်ဆန္ဒပြမှုတွေလည်းပြုလုပ်ခဲ့ကြပါတယ်။ဒီလိုထွက်ခြားတဲ့တဲ့တွေကိုဥဆောင်မဝင်တဲ့အထူးတင်ပြပေးသွားမှာပါခင်ဗျာ
။အခုနောက်ခင်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့မကွေးတိုင်းတောင်တွင်းကြီးမြို့မှာစုဘူးအကြမ်းဖက်မှုဖြစ်ခဲ့တာကိုငြင်းချမ်းစွာနဲ့အချိန်မီထိမ့်သိမ့်လိုက်နိုင်တဲ့အကြောင်း
။ညက7နှစ်နာရီတောင်တော့အေးအေးလေးနဲ့ဖြူခွင်းတာပြသူတို့နေမှာတက်တယ်လို့ရပါကြီးစားနေပြီခနေနေပြီလို့သူတို့ဆိုတာတော့ဟုတ်ဘူးအေးစီးစီးနဲ့ချုပ်ခွင့်တာပဲ
မကွေးတိုင်းဝင်ကြီးချုပ်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရဖို့ရှိသလိုမြန်မာအရေးဆွေးနွေးခန်းမှာတော့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေပြင်ဆင်စရာတွေနဲ့တကွရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအပေါ်မှာဆွေးနွေးထားကြတာကိုနားဆင်ကြရမှာပါဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ကပေးစာပြည်တွင်းသတင်းသုံးသပ်ချက်ပြင်ကမ္ဘာတစ်လွှာကထူးခြားစံပြတဲ့သတင်းစုံလင်ကိုလည်းနားဆင်ကြရမှာပါရှင်ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတင်းလာနေမနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဦးစံမွေတို့ကပြောပြပေးပါမယ်ရှင
် Hurricane Irma ဟာ American ပြည်ထောင်စုအတွင်းလူဦးရေထူထပ်တဲ့ Florida ပြည်နယ်ကိုတင်းငင်နေတဲ့အစောပိုင်းကဝင်ရောက်တိုက်ခတ်တာမှာပြင်းတဲ့အနောက်ဖက်ပိုင်းမက္ကဆီကိုပင်လယ်ကွေ့ဒေသကိုဦးတည်ပြီးပြင်းထန်တဲ့လေတိုက်နှုန်းနဲ့ဝင်ရောက်တိုက်ခတ်ခဲ့သလိုမိုးတွေလည်းတဲထန်စွာရွာသွန်းခဲ့ပါတယ်။မွန်းနိုင်ဟာပြင်းတဲ့အောက်ပိုင်းကီးဝက်စ်နဲ့မိုင်ယာမီမြို့တို့အပါအဝင်အတ္တလန်တိတ်သမုဒ္ဒရာကမ်းခြေတစ်လျှောက်တို့မှာဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်ကုန်းတွင်းပိုင်းကိုရွေ့ရှားသွားခဲ့ပါတယ်။မူလကအပြင်းဆုံးအဆင့်5ရှိခဲ့တဲ့ Hurricane Irma ဟာအခုချိန်မှာတော့ပြင်းအား2အထိကိုရော့ကျသွားပြီဖြစ်ပါတယ်။ Florida ပြည်နယ်ကမ်းရိုးတောတစ်လျှောက်မှာမုန်တိုင်းတန်ကြောင့်ရေကြီးရေရှမ်းမှုတွေကြီးမားစွာဖြစ်ပေါ်နိုင်ကြောင်းအရေးပေါ်ကယ်ဆယ်ရေးအရာရှိတွေကအချိန်ချင်းသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။အခုလိုအင်အားပြင်းထန်တဲ့မုန်တိုင်းတန်ကိုရာစုနှစ်တစ်ခုအတွင်းမကြုံရသေးတဲ့ Florida ပြည်နယ်အနောက်ဘက်ကမ်းရိုးတောဒေသတစ်လျှောက်မှာဖြစ်စည်းဆုံးရှုံးမှုဟာအမေရိကန်ဒေါ်လာဘီလီယံပေါင်းများစွာရှိနေပါတယ်။ဒီတော့တွင်တင်းငင်နေတဲ့အစောပိုင်းကဖလော်ရီဒါပြည်နယ်ဝင်ရောက်တိုက်ခတ်ခဲ့တဲ့ Hurricane Irma ဟာပျက်စီးဆုံးရှုံးမှုတွေကြီးမားစွာဖြစ်ပေါ်စေနိုင်တာကြောင့်အမေရိကန်ပြည်ထောင်စုအတွင်းလူဦးရေတက်တရအများဆုံးပြည်နယ်အတွင်းကအကြီးမားဆုံးပျက်စီးဆုံးရှုံးမှုဖြစ်ပေါ်ခဲ့တဲ့နေရာတွေကိုအများဆုံးအကူအညီပေးနိုင်ရေးဦးစားပေးလှုပ်ဆောင်ကြဖို့သမ္မတဒေါ်နယ်ထရမ့်ကဗဟုအစိုးရအရာရှိတွေကိုတင်းငင်နေတဲ့ကညွှန်ကြားလိုက်ပါတယ်။
သူတို့ခေါ်ရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့အကြမ်းဖက်နှိမ်နင်းမှုတွေကြောင့်မြန်မာစစ်တပ်ကိုပေးနေတဲ့စစ်တနန်းအစီအစဉ်ကိုပြန်လည်တုံးသက်ပြီးတော့ရပ်ဆိုင်းထားဖို့ဗြိတိသျှပါလီမန်လွှတ်တော်အမတ်159ဦးကဗြိတိန်အစိုးရကိုတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကအာဆာလို့ခေါ်တဲ့အာရကန်ရိုဟင်ဂျာစစ်သွေးကြောအဖွဲ့ကမြန်မာနေကြောင်တပ်စခန်းတွေကိုတိုက်ခတ်ခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ကတုံ့ပြန်လှုပ်ဆောင်တဲ့နေရာမှာယာနဲ့ချီတဲ့လူတွေတိုက်ဆုံးပြီးတော့ရိုဟင်ဂျာမွတ်စလင်တသိန်းကျော်အိုးရင်ဆွန့်ခွာထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂလူခွင့်ရေးအဖွဲ့တွေနဲ့ရိုဟင်ဂျာအဖွဲ့အစည်းတွေကဆွဆွဲနေကြတာပါလွှတ်တော်အမတ်159ဦးကဗြိတိန်နိုင်ငံသားရေးဝန်ကြီးဘောရစ်ဂျွန်ဆန်ထံကိုစာရေးသားပေးပို့ရမှာဒေါအောင်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လှန်ရုပ်အပေါ်ပြင်းပြင်းထန်ထန်ဖိအားပေးဖို့လည်းတောင်းဆိုထားပါတယ်တနင်္ဂနွေနေ့ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအတွင်းမျိုးလုံးတပ်ဖြတ်မှုတွေလှုပ်ဆောင်နေတဲ့အကြောင်းရိုဟင်ဂျာ၃နိုင်နီးပါးသူတို့နိုင်ငံအတွင်းကိုထွက်ပြေးလာတဲ့အကြောင်းပြောပါရယ်ဒီအခြေအနေကိုနိုင်ငံတကာအတိုင်းဝန်ကလူမျိုးလုံးတပ်ဖြတ်မှုလို့ပြောဆိုနေကြသလိုကျွန်တော်တို့ကလည်းဒါဟာလူမျိုးလုံးတပ်ဖြတ်မှုဖြစ်တယ်လို့ပြောဆိုပါရယ်ဆိုတဲ့အကြောင်းနိုင်ငံသားရေးဝန်ကြီး AH မာမုဒ်အာလီကဒကာမျိုးနိုင်ငံတကာတန်တမာနေနဲ့တွေ့ဆုံပြီးသတင်းတောက်တွေကိုပြောဆိုပါတယ်တွေ့ဆုံပွဲအတွင်းအနောက်နိုင်ငံနဲ့အာရဗ်နိုင်ငံကတန်တမာနေဘင်္ဂလားဒေ့ရှ်မှာအခြေစိုက်တဲ့ကုလသမဂ္ဂအေဂျင်စီတွေရဲ့အကြီးအကဲတွေတက်ရောက်ခဲ့ကြပြီးဝင်ကြီးအာလီကဒီပြဿနာကိုနိုင်ငံရေးအရအဖြေရှာနိုင်ဖို့သူခေါ်ရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးကြဖို့နှိုးဆော်သွားပါတယ်တနေ့တည်းမှာပဲ Islamic ပူပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကလည်းမြန်မာနိုင်ငံအတွင်းမွတ်စလင်တွေအပေါ်ကျူးလွန်နေတဲ့အကြမ်းဖက်မှုတွေရာဇဝတ်မှုတွေအတွက်အထူးစိုးရင်ပူပန်ကြောင်းထုတ်ပြန်ပါတယ်။ OIC ရဲ့ကြေညာချက်ထဲမှာရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေအဆုံးသတ်ရေးလူသားချင်းစာနာမှုအထောက်အကူတွေပေးနိုင်မှုအတွက်လိုအပ်ချက်တွေကိုဖော်ပြထားပါတယ်။ တစ်ချိန်တည်းမှာပဲရိုဟင်ဂျာကိစ္စအခြေအနေတွေပိုးပြီးတော့ဆိုးရွားလာနေတာကြောင့်ရိုဟင်ဂျာဒုက္ခသည်2000ကိုဩစတြေးလျနိုင်ငံအနေနဲ့လက်ခံတဲ့အကြောင်းဩစတြေးလျ Greens နိုင်ငံရေးပါတီကပြောဆိုလိုက်ပါတယ် Greens ပါတီရဲ့ခေါင်းဆောင်အထက်လွှတ်တော်အမတ် Richard D. Natalie ကဩစတြေးလျဝန်ကြီးချုပ် Malcolm Turnbull နဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီး Peter Dutton တို့ထံကိုစာရေးသားပေးပို့တဲ့ပြပုတ်ခဲ့ပြီးတော့လွန်ခဲ့တဲ့နှစ်နှစ်ကစီးရီးယားနိုင်ငံမှာပြုလုပ်ခဲ့တဲ့အရေးပေါ်အစီအစဉ်မျိုးဆောင်ရွက်ပေးတဲ့လို့ပြောကြားလိုက်ပါတယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကနေရာဆွန့်ခွာထွက်ပြေးသွားကြတဲ့သူတို့အခေါ်ရိုဟင်ဂျာတွေကိုထောက်ခံတဲ့အနေနဲ့နိုင်ငံတချို့ကမြို့ကြီးတွေမှာတင်းတင်းကြပ်ကြပ်နေကခြေတက်ဆန္ဒပြခဲ့ကြပါတယ်။အင်္ဂလန်နိုင်ငံလန်ဒန်မြို့မှာတော့အရာနဲ့ခြေတဲ့သူတွေမြန်မာတန်ရုံးရှိမှာတင်းတင်းကြပ်နေကခြေတက်ဆန္ဒပြခဲ့ကြကြောင်းရိုက်တာသတင်းမှာဖော်ပြပါတယ်။အလားတူပဲသူတို့အခေါ်ရိုဟင်ဂျာတွေအပေါ်မြန်မာအစိုးရရဲ့ပြစ်မှုဆက်ဆံပုံတွေကိုဖြစ်တင်ရှုံချတဲ့အနေနဲ့အီရန်ကျောင်းသားတချို့ဟာတဟီရန်မြို့မှာရှိတဲ့ကုလသမဂ္ဂဌာနကိုယ်စားလှယ်ရုံးရှိမှာခြေတက်ဆန္ဒပြခဲ့ကြကြောင်း AP သတင်းမှာဖော်ပြထားပါတယ်။ဆန္ဒပြသူတွေဟာမြန်မာ၊အစ္စရေးနဲ့အမေရိကန်အစိုးရတို့ကိုဆန့်ကျင်တဲ့ကြွေးကြော်ဆန်တွေအော်ဟစ်ခဲ့တယ်လို့ရိုဟင်ဂျာမွတ်စလင်တွေနဲ့သွေးစည်ညီညွတ်ကြောင်းလည်းအော်ဟစ်ခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံရဲ့အကြီးဆုံးမြို့တစ်ခုဖြစ်တဲ့ကာရာချီမြို့မှာလည်းသူတို့ခေါ်ရိုဟင်ဂျာမွတ်စလင်တွေအပေါ်အစိုးရရဲ့ပြုမှုဆက်ဆံပုံကိုကန့်ကွက်တဲ့အနေနဲ့ထောင်ထဲချတဲ့ပြည်သူတွေတင်းတင်းကြပ်ကြပ်ကခြေတက်ဆန္ဒပြခဲ့ကြပါတယ်။ရိုဟင်ဂျာများကိုထောက်ခံတဲ့ခြေတက်ပွဲလို့အမည်ပေးထားတဲ့အဲ့ဒီဆန္ဒပြပွဲကိုနှဖူးစည်းစာရန်တွေပိုစတာတွေကင်ဆောင်ထားတဲ့လူပေါင်း 9,000 လောက်ပါဝင်ခဲ့ကြောင်းရိုက်တာတဲ့မှာဖော်ပြထားပြီးသူတို့တွေဟာကီလိုမီတာတဝက်လောက်ခြေတက်ဆန္ဒပြခဲ့ကြတယ်လို့ဆိုပါတယ်။တရုတ်နိုင်ငံအုပ်ချုပ်အမောင်ရှိတဲ့ဟောင်ကောင်ကျွန်းမှာလည်းသူတို့ခေါ်ရိုဟင်ဂျာတွေအပေါ်ဖိနှိပ်ညှဉ်းပန်းမှုတွေကိုဆန့်ကျင်တဲ့အနေနဲ့ရောလူသားချင်းစာနာတဲ့အကူအညီတွေပေးအပ်ဖို့တောင်းဆိုတဲ့အနေနဲ့ရောတင်းငွေတွေနေ့ကခြေတက်ဆန္ဒပြခဲ့ကြကြောင်း South China Morning Post တင်းမှာဖော်ပြထားပါတယ်ခင်ဗျာ
UAVIGAN တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်ပီရောမှာအင်္ဂါနေ့တွေ့ဆုံဆွေးနွေးဖို့အတွက်အာဆီယံဆင်နေငံကခေါင်းဆောင်တွေဝါရှင်တန်ဒီစီမြို့ကိုမကြာခင်ရောက်လာကြတော့မှာဖြစ်ပါတယ်စီကဝန်ကြီးချုပ်လီရှန်လွန်းထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇပ်တို့သုံးဦးဟာတခြားအာဆီယံခေါင်းဆောင်တွေနဲ့အတူသမ္မတထရမ့်နဲ့တွေ့ဆုံကြမှာဖြစ်တဲ့အပြင်နောက်ပိုင်းမှာသမ္မတထရမ့်နဲ့တူးချင်းတီးကြစီတွေ့ဆုံကြဖို့လည်းစီစဉ်ထားပါတယ်ဒီဆွေးနွေးပွဲကိုမြန်မာကိုစားမြန်မာနိုင်ငံကိုစားပြုပြီးဘယ်သူတက်ရောက်မယ်ဆိုတာကတော့အခုအချိန်မှမသိရသေးပါဘူးအမေရိကန်ရဲ့ပြိုင်ဘက်တရုတ်နိုင်ငံကတော့အခုလိုအာဆီယံခေါင်းဆောင်တွေနဲ့သမ္မတထရမ့်တွေ့ဆုံကြမယ်အပေါ်တိတ်ဂယုမဆိုင်တဲ့လက္ခဏာပြသနေတဲ့အကြောင်းဘေကျင်းမြို့အခြေစိုက်နိုင်ငံတကာရေးရာကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်အမေရိကန်နဲ့အာဆီယံနိုင်ငံတွေနိနိကကဆက်ဆံရေးကတရုတ်နဲ့အမေရိကန်ကြားပုံမိုနီးစပ်တဲ့ဆက်ဆံရေးဖြစ်လာအောင်ဆွမ်းဆောင်ပေးနိုင်လိမ့်မယ်လို့လည်းတရုတ်ပညာရှင်တချို့ကသုံးသပ်ကြပါတယ်အာဆီယံဆင်နေငံတွေကပထမဆုံးအင်ပြူတော်မှာသမ္မတထရမ့်ရဲ့ဖိတ်ကြားတွေ့ဆုံခြင်းခံခဲ့ရတဲ့ဗီယက်နမ်ဝန်ကြီးချုပ်ဟာလည်းအခုတစ်ခါတွေ့ဆုံမှုမှာပါဝင်မှာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်တို့ရဲ့စီရေးအင်အားတိုးချဲ့တည်ဆောက်မှုအပေါ်အာအာတင့်တုံလို့ကြောင်းဖိလစ်ပိုင်နိုင်ငံမလီနာမြို့မှာပြီးခဲ့တဲ့လအတွင်းကျင်းပတဲ့အာဆီယံတင်ထောက်ခြင်း250ပြည့်အခမ်းအနားမှာဗီယက်နမ်ကပထမဆုံးပြသခဲ့တာဖြစ်ပါတယ်
။ဒီကနေ့စက်တင်ဘာလ17ရက်နေ့ဟာ9/11 အကြမ်းဖက်တိုက်ခိုက်မှုလို့လူသိများတဲ့2001ခုနှစ်စက်တင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့မိုးမျောအဆောက်အဦကြီးနှစ်ခုကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့16နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်။အစဉ်လာအဖြစ်စက်တင်ဘာလ17ရက်နေ့နှစ်ပတ်လည်နေ့မှာတမရကဥဆောင်ပြီးတော့အောက်မေ့ဘွယ်အခမ်းအနားကိုကျင်းပလို့ရှိပါတယ်။အခုနှစ်မှာတော့နှစ်ပတ်လည်အောက်မေ့ဘွယ်အခမ်းအနားကိုဘယ်လိုကျင်းပမယ်ဆိုတာနဲ့တမရဒေါ်နယ်ထရမ့်အနေနဲ့ဘယ်နေရာမှာတက်ရောက်မယ်ဆိုတာကတော့အင်ပီရိုကနေသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။မနေ့က2016ခုနှစ်ကကျင်းပခဲ့တဲ့စက်တင်ဘာ17ရက်ပင်ဒါဂွန်စစ်ဌာနချုပ်မှာကျင်းပခဲ့တဲ့နှစ်ပတ်လည်အခမ်းအနားမှာတော့တမရဘရက်အိုဘားမားတက်ရောက်ပြီးတော့လွမ်းသူပန်းခွေချခဲ့ပါတယ်။အယ်ခိုက်ဒါအကြမ်းဖက်တမားတွေကလေယာဉ်များနေပြန်ပြီးဆွဲပြီးတော့ World Trade Center လို့ခေါ်တဲ့ကမ္ဘာကုန်သွယ်ရေးအဆောက်အဦကြီးနှစ်ခုကိုဝင်တိုက်ခဲ့တာကြောင့်အဲ့ဒီမိုးမျိုးအဆောက်အဦကြီးနှစ်ခုလုံးပျို့ကျသွားခဲ့ပြီးတော့တိုက်ခိုက်ခံရစဉ်အဆောက်အဦတွင်မှနဲ့အနီးပတ်ဝန်းကျင်မှာရှိနေသူ2606ဦးသေဆုံးသွားခဲ့ပါတယ်။စက်တင်ဘာလ17ရက်နေ့တရက်ထဲမှာပဲအကြမ်းဖက်သမားတွေကဝါရှင်တန် DC မြို့မှာရှိတဲ့ပင်တဂွန်အမေရိကန်စစ်ဌာနချုပ်အဆောက်အဦကိုလည်းသူတို့ပြန်ပြီးဆွဲခဲ့တဲ့လေယာဉ်များနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လူ125ဦးသေဆုံးသွားခဲ့ပါတယ်။ဒါ့အပြင်ပင်ဆယ်ဗေးနီးယားပြည်နယ်အနောက်ပိုင်းရှန့်ဗယ်လ်မြို့ အနီးအကျန်းဖက်တမားတွေပြန်ပြီးဆွဲလာတဲ့လေရင်ပြတ်ကျသွားတာကြောင့်လေမုံမှာပါလာတဲ့ခီးစရီနဲ့လေရင်မှုရန်40တို့တိစုံသွားခဲ့ပါတယ်။စက်တင်ဘာ17ရက်အကျန်းဖက်တိုက်ခတ်မှုကြောင့်လေရင်ပြန်ပြီးဆွဲခဲ့တဲ့အကျန်းဖက်တမားတွေအပါအဝင်စုစုပေါင်းလူပေါင်း2969ဦးတိစုံသွားခဲ့ရတယ်လို့ဆိုပါတယ်။
ပါကစ္စတန်နိုင်ငံတောင်ပိုင်းကရာချီစစ်ကမ်းမြို့မှာမကြသေးခင်ကမှပေါ်ပေါက်လာပြီးအယ်ခိုင်ဒါအကြမ်းဖက်အဖွဲ့ရဲ့ဩဇာတရားမှုရှိတဲ့စစ်သေးကြောအဖွဲ့အစ်တစ်ခုကသူတို့အနေနဲ့ IS အစ္စလာမစ်စစ်သေးကြောတွေအပေါ်ဘွေးမကြတဲ့ပြည်တွင်းကစစ်သေးကြောတွေအတွက်အဖွဲ့အစည်းတစ်ခုအဖြစ်ရပ်တည်ပေးမယ်လို့ပြောကြားလိုက်ပါတယ်။အန်ဆာအူရှာရီယာပါကစ္စတန်အဖွဲ့ကိုအယ်ခိုင်ဒါအကြမ်းဖက်အဖွဲ့ဝင်ဟောင်းနှူးကတည်ထောင်ခဲ့တာဖြစ်ပါတယ်
။ US Open Tennis အမျိုးသားတအူးချင်းချန်ပီယံဘောလုပွဲကိုအမေရိကန်ပြည်တော်စုနယူးယောက်မြို့မှာဒေတာဆန်တော်ချင်းတနင်္ဂနွေနေ့ညနေ4:00ကကျင်းပတာမှာကမ္ဘာအဆင့်တက်စပိန်နိုင်ငံသားရာဖာယဲနာဒယ်ကပြန်ဘက်တောင်အာဖရိကနိုင်ငံသားကီဗင်အန်ဒါဆင်ကို6-3 6-3 6-4 နဲ့၃ပွဲပြတ်အနိုင်ရပြီးတော့ဘိုးဆွဲသွားခဲ့ပါတယ်။အများထင်ထားတဲ့အတိုင်းကမ္ဘာနံပါတ်1နာဒယ်ဟာပြန်ဘက်အန်ဒါဆင်ကိုတစ်ဖက်တက်အတားစီးနဲ့ကစားပြီးတော့၃ပွဲပြတ်နဲ့အနိုင်ရရှိခဲ့တာလည်းဖြစ်ပါတယ်။ဒါဟာနာဒယ်အတွက် 16 ကြိမ်မြောက် Major Champion ဆုကြီးကိုအနိုင်ရခြင်းလည်းဖြစ်ပါတယ်။တနင်္ဂနွေနေ့ကအနိုင်ရလိုက်တဲ့အတွက်နာဒယ်အနေနဲ့ဆုကြီးငွေအဖြစ် American Dollar 3.8 တန်းရရှိမှာဖြစ်ပြီးတော့သူ့ရဲ့ Tennis ကစားတဲ့တက်တန်းတစ်ချောက်လုံးအတွက်အခုချိန်ထိဆုကြီးငွေ86တန်းကျော်အနိုင်ရရှိခဲ့ပြီးဖြစ်တယ်လို့သုံးသပ်ခန့်မှန်းကြပါတယ
်။စက်တင်ဘာလ17ရက်တနင်္လာနေ့မနေ့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးစံမိုးဝေတို့ပြောပြပေးသွားတာပါ။အခုမနေ့ခင်ဆက်လက်နားဆင်ရမယ့်အစီအစဉ်တွေမှာတော့အခုအရင်ဆုံးမကွေးတိုင်းတောင်ရင်းကြီးမြို့နယ်အတွင်းကစုပမှုတချို့ဖြစ်ခဲ့တဲ့အကြောင်းကိုပြောပြပေးပါမယ်ရှင်။ NLD အစိုးရလက်ထက်တိုင်းပြည်တည်ငြိမ်တိုးတက်ရေးကိုအနှောက်အယှက်ပေးလိုတဲ့အင်အားစုတွေရှိနေပြီးပြည်သူတွေအနေနဲ့သတိထားကြဖို့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကပြောပါရယ်။မကွေးတိုင်းတောင်ရင်းကြီးမြို့မှာမနေ့တနင်္ဂနွေနေ့ညကလူတစုကဘာသာရေးထိခိုက်ရုံဖြစ်အောင်အကြမ်းဖက်ဖန်တီးလှုံ့ဆော်ခဲ့တာကြောင့်အခုလိုသတိပေးခဲ့တာပါ။လုံခြုံရေးရဲတပ်ဖွဲ့ဝင်တွေကစုပမှုကိုအချိန်မီနှိမ်နှင်းဖြိုခွဲနိုင်ခဲ့ပြီးကိုရီးလက်ရောက်ကျူးလွန်သူတဦးကိုလည်းဖမ်းဆီးထားတဲ့အကြောင်းမကွေးတိုင်းဝန်ကြီးချုပ်က VOA ကိုပြောပါရယ်ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကပြောပြမှာပါရှင်
တောင်တွင်းကြီးမြို့ကမွတ်စလင်လုပ်ငန်းရှင်တဦးရဲ့နေအိမ်ကိုစက်တင်ဘာလ10ရက်နေ့ည8:00ဝန်းကျင်မှာလူအယောက်90လောက်ကဂဲတွေနဲ့ပစ်ပေါက်ခဲ့တယ်လို့ဗလီဘက်ကိုတွားရောက်ဆူရေးခဲ့ကြအောင်အဲ့ဒီနောက်ည9:00လောက်မှာလေးကွာတွေကြောက်ခဲတွေကင်ဆောင်ထားတဲ့လူ90လောက်ရှိတဲ့လူအုပ်ကနေဗလီကိုဝန်းရံခဲ့ကြအောင်နောက်ပြီးဘေးမှာလာပြီးတော့ကြည့်ရှုတဲ့လူအုပ်ဟာလည်းစုစုပေါင်းအယောက်400လောက်ရှိခဲ့ကြအောင်မြန်မာအစိုးရရဲ့သတင်းထုတ်ပြန်ရေးကော်မတီကမနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်သက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့တွေကတော့ဗလီကိုပိတ်ဆို့ကာကွယ်ပေးခဲ့ပြီးအကြမ်းဖက်လူအုပ်ကိုစနစ်တကျဖြိုခွဲခဲ့ကြောင်းမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညူက VOA ကိုပြောပါရစေ။
ညက12:00တိအောင်တော့အေးအေးလေးပဲဖြိုခွင်းတာပြ။အဲဒီသတင်းလေးမှာတက်တယ်လို့ရာဘာဂျီစာနေပြီးခနေနေပြီးတော့ဖြိုခွင်းသူဆိုတော့ဟုတ်ဘူး။အေးအေးလေးပဲဖြိုခွင်းတာပဲ။လူစုခွဲတာခွဲလို့ရတယ်။12:00လောက်ဒီပြီးရတာတော့တယောက်ပဲဖမ်းတာလား။ကျန်တာတွေဘသူတွေပါလဲလို့ဒီဆက်ပြီးဆက်ပြီးညှိနေတယ်။ဒီမကွေးခရိုင်ရဲတပ်ဖွဲ့ရလည်းပဲခရိုင်ရဲမှုသွားပြီးတော့အကူကြည့်ပေးတယ်
ဟုတ်ကဲ့အဲ့တော့ဒီအခြားဘာသာဝင်တွေကိုအခုလိုအကြမ်းဖက်နှောက်ယှက်တာကိုနောက်ပိုင်းမှာဘယ်လိုကာကွယ်ပေးဖို့ရှိမလဲရှင
်ကျွန်တော်တို့ကတော့ဘသူရဲ့ဘဲဝါရဲ့ပြည်မှုကျွလုံးတယ်ဆိုရင်တော့ဘုရားဘာသာမူလို့တက်ညာတဲ့ဘာကြီးမရှိပါဘူးဟိုခါရဲလူကိုလည်းပြည်နိုင်ငံသားဆိုရင်တော့စင်မိုလို့အစ္စလာမ်မိုလို့အခါဟာဆိုတာမျိုးမရှိပါဘူးဥပဒေကြောင့်တိုင်းပဲကျွန်တော်ဆုံးအောင်ဆုံးပါပဲ
ဖက်စီခံထားရတဲ့တောင်တွင်းကြီးမြို့မိုင်းတိုင်းနှစ်ရက်ကွက်နေအသက်30အရွယ်နှင်းကိုကိုလင်းကိုစစ်ဆေးတဲ့အရာရခိုင်ပြည်နယ်မှာဖြစ်ပွားတဲ့ကိစ္စရပ်တွေအပေါ်မှာမကြေနပ်လို့အခုလိုလှုပ်ဆောင်တာဖြစ်တယ်လို့ဖြေဆိုခဲ့ကြောင်းအစိုးရရဲ့သတင်းထုတ်ပြန်ရေးကော်မတီကဖော်ပြထားပါတယ်။လက်ရှိ NLD အစိုးရအနေနဲ့နိုင်ငံတဝန်းတည်ငြိမ်အေးချမ်းဖို့အတွက်အလေးထားဆောင်ရွက်နေချိန်မှာထိလေရှလွယ်တဲ့ဘာသာရေးစုပမှုတွေပဋိပက္ခတွေဖြစ်အောင်ဖန်တီးလှုံ့ဆော်မှုတွေရှိနေတာကိုသတိထားကြဖို့မကွေးတိုင်းဝန်ကြီးချုပ်ကအခုလိုပြောပါတယ်။
အော်လူလူကိုလည်းကူကတော့ဟိုအမှန်ပြောကအမှန်ကြီးရှိတယ်လေဟိုကျွန်တော်တို့စူးစမ်းပြီးတော့တင်းကြီးအေးချမ်းစွာနဲ့ငင်းချောင်းစူးစမ်းနေတာကိုမတင်မကြီးမေးမချပြပြခြင်းနဲ့အင်အားစုတွေလည်းချုပ်လည်းရှိနေကြတယ်အဲ့ဒါကတော့ပြည်သူလူထုကဗာနားမလျောင်လို့ရင်းဘူးပေါ့နော်ပြည်သူလူထုကတချို့ကြတော့လည်းပဲဒီဘာသာရေးနဲ့ဆွဲဆောင်လို့ရှိရင်အရွယ်တကူပါသွားနိုင်တော့ဒါတွေကိုမဖြစ်စေအောင်အမတန်ဟိုတတိချာမှာပေါ့ဗျာ
ရခိုင်အရေးနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝိုင်းရဲ့ဝေဖန်ကန့်ကွက်မှုတွေပြင်းပြင်းထန်ထန်ဖြစ်နေချိန် ဒီရွေးမှာလည်းမငြိမ်မသက်ဖြစ်အောင်ဖန်တီးတာမျိုးမလုပ်တင်ကြောင်းနဲ့ညီညွတ်ညွတ်ရှိတင်ကြောင်းကနေဒါအခြေဆိုင်အပြည့်ပြည့်ဆိုင်ရာမြန်မာတန်ဃာတော်များအဖွဲ့ဥက္ကဋ္ဌဆရာတော်အရှင်ကောဝိဒါကမိန့်ကြားပါတယ
်ကောလာဟလာတွေကိုမဖြန့်ကြပါနဲ့ဟိုအခြေအနေမရှိတဲ့သတိတွေနဲ့မရှယ်ရပါနဲ့သူဖုံးဖုံးတွေတင်ထားတယ်အဲ့လိုလုပ်တဲ့အခါကျကိုယ်နိုင်ငံအကျိုးမရှိဘူးဟုတ်လားဒီမိမွေးဝင်တဲ့လိုအမယ်ခိစ္စဖြစ်နေတဲ့ကိုယ်စား
ရှုပ်ထွေးနေတဲ့ရခိုင်ပြည်ထနာကိုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာခေါင်းခံဖြေရှင်းနေရတဲ့အချိန်တာဝန်သိပြည်သူတွေအနေနဲ့ပဋိပက္ခတွေမဖန်တီးကြဖို့လိုတယ်လို့လည်းဆရာတော်ကမိန့်ပါတယ
်ဒီကိစ္စအကျဲအကျဲနဲ့မငိမ့်ပွဲတွေဖြစ်လာတာဖြစ်လာတာတရေတဲလာတာဟိုနှစ်ပေါင်းမျိုးစွာဆဲအုပ်ချုပ်ရေးအောင်မှဖြစ်လာတယ်လာစားမှုတွေနဲ့လူတွေလက်ခံတာတွေတော့ကြက်ဖို့ကပါတီရနေပြီးတော့လူတွေအများကြီးလက်ခံခဲ့တယ်အဲ့ဒါကငွေတော်စားသူကြီးတို့ပါတီရနေပြီးတော့တရားခံသွားအလိုလိုသွားဖြစ်နေတယ်ခုကနိုင်ငံတိုးတက်ဖို့လုပ်နေကြတာမှာအဲ့ဒါတွေဖြည့်ရှင်းနေရတယ်ကိုရှေ့ကိုမြောင်းနေဘူ
းလက်ရှိတောင်တွင်းကြီးမြို့မှာတော့အစ္စလမ်ဘာသာဝင်တွေအနေနဲ့အသက်အန္တရာယ်နဲ့လုံခြုံရေးအတွက်စိုးရိမ်မှုရှိနေကြဆဲပဲလို့ VOA ကဆက်သွယ်မေးမြန်းခဲ့တဲ့ဒေတာကန်တွေကပြောပြကြပါတယ်ဒီတော်တွင်ရန်ကုန်တိုင်းဒေတာကြီးအတွင်းမှာလုံခြုံရေးအတွက်သက်ဆိုင်ရာရဲတပ်ဖွဲ့ကအထူးချက်မှတ်ဆောင်ရွက်နေကြောင်းရန်ကုန်တိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မတ်အင်ဂျင်၌စုံစမ်းတင်ပြခဲ့တာပါရှင်။အခုဆက်ပြီးမြမအရေးစုနေခံကိုနာဆင်ကြရပါမယ်။ရခိုင်ပြည်နယ်တွင်းဖြစ်နေတဲ့ပြဿနာတွေအဖြေရှာရေးမှကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးအဖွဲ့ရဲ့အကြံပေးချက်ထဲမှာမြမနိုင်ငံမှာလက်ရှိပြဋ္ဌာန်းထားတဲ့1982ခုနှစ်နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေအတိုင်းနိုင်ငံသားစည်းစစ်ဖို့နဲ့ပြင်ဆင်သင့်တာတချို့ကိုပြင်ဆင်ဖို့အကြံပေးထားပါတယ်။ဒီအကြံပေးချက်ကိုအကောင့်ထဲပေါ်ရမှာကြုံနေရတဲ့ပြဿနာတွေနဲ့ဒါကိုဘယ်လိုဖြေရှင်းသင့်လဲဆိုတာတွေကိုအကြံပေးအဖွဲ့ဝင်နှစ်ဦးဖြစ်တဲ့ငင်းချမ်းမြတ်တာအဖွဲ့မြမနိုင်ငံကဦးအေးလွင်နဲ့ရခိုင်စာပေရင်ကျေးမှုတင်ကဒေါ်စောခင်တင်တခါသတင်းစာစီရဦးစီသူအောင်မြင့်တို့နဲ့အတူဒေါ်ခင်မျိုးသက်ဆွေးနွေးထားတဲ့အပိုင်းနှစ်ကိုတင်ဆက်ပေးထားပါရရှင
်ဆရာကျွန်မမစ္စတာကူပီအန်နိုင်ရဲ့အကြံပေးချက်တန်းမှာပေါ့နော်ပါရာ1982ခုနှစ်နော်နိုင်ငံသားဖြစ်မှုပြဿနာဆိုတာသူအတိတ်ထားပြီးတော့ပြောသွားပါတယ်အများကလည်းကိုးကားနေကြပါတယ်အများကိုးကားနေကြတာကဒီမစ္စတာကိုဖီအန်နာဒါကိုပြင်ခိုင်းတယ်လို့ပြောပါတယ်ဒါပေမဲ့ကျွန်မနားလည်တာတော့မစ္စတာကိုဖီအန်နာကဒီနိုင်ငံသားစီစဉ်မှုကိုဒီတိုင်းဒီဥပဒေတိုင်းသွားပါဒါပေမဲ့လို့အထက်ထဲမှာပြင်သင့်တဲ့အချက်တွေရှိပါတယ်ပြောသွားပါတယ်ဦးစီးသူအောင်မြေပထမဆုံးပေါ့နော်ဒီနိုင်ငံသားဖြစ်မှုဥပဒေ1982ခုနှစ်နဲ့ပတ်သက်ပြီးတော့ပေါ့နော်ဒီသတင်းစာဆရာတောင်းလဲအမြင်နည်းနည်းပြောပြပေးပါ
အဓိကကတော့ကိုဖီအန်နာအစီအစဉ်ခန်းစားကိုကျွန်တော်ဒီချာကြည့်လိုက်တော့သူက review လုပ်ပါလို့သူပြောတယ်ပြီးတော့မှနောက်အသေးစိတ်အချက်လက်လေးတွေအကြံပြုထားတာအများကြီးပဲတော်တော်များပါတယ်ဆိုတော့ဒါတွေကစဉ်းစားရမယ့်အချက်တွေပေါ့နော်ဘာလုပ်ပါလို့သူမပြောပါဘူးသူအကြံပေးတာပဲအဲ့တော့1982ဥပဒေကိုဟိုအချင်းချင်းပြောရမယ်ဆိုရင်ဒီကျွန်တော်တို့စီမှာဒီနိုင်ငံသားဖြစ်မှုနဲ့ပတ်သက်ရင်1948ဥပဒေနှစ်ခုရှိတယ်အဲ့ဒီဥပဒေအရဆိုရင်နိုင်ငံသားတွေကိုသူကဟိုအမျိုးအစား၃မျိုးအကြံပေးခွဲထားတယ်နိုင်ငံသားရဲ့ပြီးတော့မှဧည့်နိုင်ငံသားရဲ့နိုင်ငံသားပြည်ခွင့်ရသူရဲ့ဆိုပြီးတော့၃မျိုး1948ဥပဒေမှာပါခဲ့တယ်ဒါပေမဲ့1982ဥပဒေကိုပြဋ္ဌာန်းလိုက်တဲ့အခါဒီ1982ဥပဒေအရဟိုပထမအဓိကအကြံအချက်ကတော့1823ခုနှစ်ပေါ့နော်ဒါအင်္ဂလိပ်တွေလာပြီးတော့မှကျွန်တော်စီကိုမတိုက်ခင်အချိန်တုန်းကရှိခဲ့တဲ့နေထိုင်ခဲ့တဲ့လူတွေရဲ့နောက်ပိုင်းလာမဲ့မျိုးရိုးစင်ဆက်တွေကနိုင်ငံသားဖြစ်တယ်ဆိုပြီးတော့မှအဲ့လိုပြဋ္ဌာန်းထားတယ်ပြဋ္ဌာန်းထားပြီးတော့နိုင်ငံသားဖြစ်မှုမှာဆိုရင်လည်းသူကအမျိုးအစားတွေမခွဲတော့ဘူးကတမျိုးတည်းပဲရှိတယ်လူတယောက်ကိုစစ်ဆေးလိုက်မယ်ဆိုရင်နိုင်ငံသားဖြစ်ရင်ဖြစ်နိုင်ငံသားမဖြစ်ရင်သူကနိုင်ငံသားမဟုတ်တော့ဘူးသူမဟုတ်တာခိုးဝင်တဲ့လူနိုင်ငံသားတခုခုပဲဖြစ်ဖို့ရှိတော့တယ်ဒါပဲပါတယ်သူကသူ့ရဲ့1982ဥပဒေမှာဒါပေမဲ့သူကဟိုကတခုခုပေါ့1948ဥပဒေကပြဋ္ဌာန်းထားတဲ့ခုနကတော့နိုင်ငံသားပြည်ခွင့်ရသူဧည့်နိုင်ငံသားဆိုတာကိုတော့သူကမယုတ်သိမ်းတာဘူးအရင်တော့ကချစ်ခဲ့တယ်ပေးအပ်ခဲ့တယ်ဒီခွင့်ရရခဲ့တယ်ဆိုရင်နောက်ပိုင်းသူ့ရဲ့မျိုးရိုးစင်ဆက်တွေကလည်းဆက်ပြီးတော့ဟိုရမှာပဲအာမခံချက်ရှိတယ်ဒါပေမဲ့1982ဥပဒေအရတော့ဘယ်သူ့ကိုမှဧည့်နိုင်ငံသားတို့နိုင်ငံသားပြည်ခွင့်ရသူတို့သူကမပေးတော့ဘူးအဲ့တော့နိုင်ငံသားဖြစ်ဖြစ်မဖြစ်ရင်တော့နိုင်ငံသားမဟုတ်တဲ့လူပဲဖြစ်မယ်ဒါကြောင့်မို့လို့အဲ့ဒီဥစ္စာကအခုဆိုရင်1982ကပြဋ္ဌာန်းခဲ့တာဆိုတော့အခုဆိုနှစ်ပေါင်း35နှစ်ရှိပြီပေါ့နော်ဒါပေမဲ့အဲ့ဒီဥပဒေနဲ့ခုနကတော့လို့ပေါ့နော်ဒီတနင်္ဂနွေလုံးမှာပဲဟိုဗာလဲကင်တွေသည်ဖြစ်စီခုနကတော့ဒီရခိုင်ပြည်နယ်မှာပဲကင်တွေသည်ဖြစ်စီဒီအရင်အစိုးရအဆက်ဆက်က35နှစ်လောက်သူတို့ကင်တွေခဲ့တယ်ကျွန်တော်နားလေတဲ့လောက်ကတော့မအောင်မြင်ခဲ့ဘူးမအောင်မြင်လို့ပဲဒီပြဿနာတွေကဒီနေ့အချိန်ထိဆက်ပြီးတော့ရှိနေသေးတယ်လို့ပဲထင်ပါတယ်
ဟုတ်ကဲ့ပါဆိုတော့ဦးဝင်းလည်းအဲ့ဒီဟာပြောပြပေးပါနော်ဒီကအခုက
ตรงนี้ป้องตรงเสียโจลาวีที่อุบลเนี่ยก็เสร็จลงนี่แหละอะคือที่อธิการป่ะเนาะจะช้าปีในในแท้กูที่จะค้างปีในมาที่หาอธิการขึ้นนี่แหละออกจัดตนาตะคูโลขึ้นนะอุเอเนี่ยเนี่ยเนี่ยเปียไปป่ะอันนั้นป่ะอุบลเยียอ่ะจ้วงเจนเนี่ย 76年老板，那我打算要五十万来贴，要看嘛啥年比较高点破的。哎，老，都罗也等到这个了，六年多先表啊，没所谓。这个人来对啊，高点破户都啊，开开的，名义写的，小推你的，不离的苦些的。大家们都过来对啊，高点破户，你那里来留阿的？都过有业的，都要派给你路标啊，没？Doctor毛毛这边的，都随便的。 ที่อุบลอยู่ตัวต้องมาชาร์จกันสูบีรอไอ้ลูกตัดที่เนี่ยอุบลเป็นยาเสียงยาก็พิจารณาไปเลยเนาะแล้วเจ้าหน้าที่เนี่ยก็พามีเลสลูกชิ้นปัตมาอังกฤษเนี่ยมาเสพไว้มาตายเงี้ยมาเนี่ยมาหลังเงี้ยเนี่ยไปด้วยมาชีตัวปกุมยาอุตายนั้นดีนามเลยพิจารณาไอ้ที่มาชีนี่ลุงมิวซูมยาลูเลยพิจารณาเนาะไอ้เราปัตมาอังกฤษเนี่ยมาเสพไว้มาตายเงี้ยมา ไอ้เทมาชินีเดลุมยาดีในงานรับเชิดเดสุดเอชเชอร์ลีตเชกการ์โอจันโรตมาอินยองเนสเซสซาบิโรจอลุยาบาลเนาะเอเลจามุลุอังกฤษปัตมาอังกฤษเนี่ยมาสกุลมาตายมีมาจะใครนู้สุดเอดีตายมาชินีเดปกุดีฮะอันยาอิชินีบาลไอ้เทมาเลอิสลามบาดาวินีอันยาอิชินีบาลเอโรท่องกูยาต้องเส้นเนกูกูเนกาจันโรดีอังกฤษยาชิติยากู ดีจันโรยี่แค่ทุกเนี่ยปัจจัยปีดอกาสงสารเสียสิลูกใครมาเร็วเบ็กสเตอร์รับผิดลูกเข้าไปอันนี้มิสเตอร์เบ็กสเตอร์บาปโยธาเลสรู้ชี้ดีจันโรยี่แค่ทุกเนี่ยมาในงานมุมบัตเตงเงี้ยเนี่ยกูกะเนี่ยมาในงานเนี่ยมาชินีโดยักใครมาชินีโดมูฮัมหมัดเดนดูดูอากูอิสลามบาดาวิมยาดีอินดิจิเนียสอินดิจิเนียสลูกเบี้ยไหนโด เนาะโอ้อุสุมยาชินีไปดาจันโออุสุมเขาบอกเบ็กสเตอร์รับผิดดูเช่นมีตัวจีโรยอันกำมันมีอยู่กำมันนี่มันเขาดูว่าเบียดอะไรกำมันอุตตะตัดดูเบียดอะไรชีเนาะเบ็กสเตอร์รับผิดมาก้าเนาะดูยี่ตัวตัวนี้กูชินีเดลูดาเบียดอะไรชีเนาะไอ้ที่ได้เมื่อทำไมยังอุสเชนบิลีละไรโดยักใครจันโอรูปยี่ในงานโดยี่ฮะอุชิดกาวนูดากาโรดีเนี่ยป้องยานเนี่ยชีบิโรอุชกเคร เอ้าเบรุงอะไรสังอาญาลุงเนี่ยป่าวเองจริงอ่ะเอ้าชุดกางนู่ดากาลุงมาชีเดลูแต่อู้ที่ยาวเดลิมาเสร็จด้วยรูมองดูรูผู้ดีดองรูไม่ยาวแค่ป่าวสวยเนาะเส้นตาตรวจแค่บาดเนี่ยแต่เนี่ยเนี่ยเนี่ยพ่อ จันทร์เราเองเลยเต็มบีกามาเลกูลีมีอาชีพเนี่ยยาวลายสูงเนาะแต่อาชีพว่ามันมาแต่ว่าตมาเส้นลาบุปแกก็มีอาลุงไอ้ที่เช็ดดิวจันทร์เราไปเลยเนาะเลกูลีอาชีพเนี่ยเองเลยเต็มบีมายาวลายสูงเนาะจะใครงูซาดเองเนี่ยท้องเสียนะเส้นเลกูเนี่ยมาจะใครบาดอดีบเนาะอากูจันทร์เราหน้าท้องเนี่ยเป็นคนเนี่ยจะสักคนเนี่ยชินีบีเนี่ยป้องยาจอนีบี ไอ้ดิเลกูลีก็เป่าพวาลาโดเจเนอเรชันดีตัดยากันนี่สรุปทำยาวเทียบเช่นนี้เนาะไอ้ดิลูดีดีท่องกูอยากเชื่อเชื่อนักคุณเนี่ยในงานน้าอุบลีอยากในงานน้าพิมพ์ไม่ใช่บูลาแต่โลจิกาลีเซนลาจิไม่สรุปเช่นเช่นไหนมาไอ้อุบลีจะทันทายบ้างอุบลีจะทันทายเอาซะก็โอ้มิสเตอร์กูบีอันนั้นเพื่อรู้รู้อะไรที่เอา
กูรู้ว่ามุ่งใจในประเทศอิสราเอลที่อุบลได้รับบาลูเพราะถ้าเราจะที่อุบลได้มาได้ปาระเนี่ยที่สวีเดนยูเซตต้องเสียที่ป่ะเนาะเขาเก็บว่าแล้วขันทาราได้ใช่ป่ะแล้วอุสิบวังเนี่ยเพื่อจะรู้ว่าตัวเจ้าหน้าลิเซ่เนี่ยเสียคุณเนี่ยคุณเลยแล้วที่อุบลได้เนี่ยประเทศพิโรเลยแต่ตัวสัญญาทาราเลยมาป่าวเทเรมานะตัวอุบลได้มาสำหรับ
เสียมาอีอันนี้เนาะบลูมีมาเลยที่อุบลได้อุบลเนี่ยตัวอันนี้เป็นเจ้าว่าเสียมาอีนี่เนี่ยที่เขาเป็นเนี่ยอุบลเนี่ยปัตติพิโรกับพิโรโอเคจมานี่อะไรเสียทำไมยังเนี่ยทักจารว่าจมานี่ทำไมเนี่ยเปลี่ยนเจ้าพี่นี่ว่าเลยสำหรับจมานคุณน่ะคุณน่ะอุศิดาวมีพิโรดูดาวันนั้นดีอังกฤษเนี่ยมาสวยอะไรแท้ยาวเด็กขาจารุชินีแต่ไอ้จริงแต่ดีทรีปอนเนาะที่เชิงอาซาบิโร Jadi, saya pun mesti ni langgeng ni. Ni mana ni mana ni langgeng. Tanya dah, siapa pun, no? ဒီရှစ်မျိုးကိုဒါဝေးရမှာတန်ရင်သားအဖြစ်သတ်မှတ်ထားတယ်နော်ဒါဟာကဘာတိလေးကြီးညာထားပြီးဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့ကဘာကြီးကိုကဘာလုံးကိုကြီးညာထားတဲ့တခေဒီ recommendation ပေါ့နော်အတိမတ်ပြထားတယ်ဒီစာသားဖြစ်ပါတယ်အဲ့ဒီဘက်ကဟိုဆရာဦးရင်းလည်းပြောသလိုပေါ့နော်ဒါ Mr. James Becker Best Day เนาะဒါအစီရင်ခံစာရပေါ့နော်ဒါအဲ့ဒီတုန်းကဒါရခိုင်ပြည်မှာ Muslim Mohammedan တွေရှိခဲ့တယ်ဆိုတော့ဘယ်လောက်ရှိခဲ့တယ်ဆိုတာကိုဒီ Mr. James Becker ရဲ့ဒါအစီရင်ခံစာမှာရေးထားပါတယ်အဲ့တော့ရေးထားပြီးတော့သူကလည်းဆက်ပြီးတော့လည်းသူကပြောထားတယ်ဒါခုနပြောရပေါ့နော်ဒါရာသီချိန်မှာရောက်လာတဲ့ဒါစစ်စမလာဝင်နေဒီမဟာဝိဒေဟာဟုတ်မဟုတ်ဆိုတာမစ္စတာဂျင်းစ်ဘက်စတာရဲ့စာရေးမှာပဲအစီရင်ခံစာမှာပဲဒါစစ်တကောင်းဖက်ကเนาะအမြောက်အများဝင်လာတဲ့ဒီပေါ့เนาะယာဒီလာလုတ်တာလုတ်တာတွေဟာတဖြည်းဖြည်းပေါ်လာတယ်သူတို့တွေဟာကြိုးကြိုးစားစားအလုတ်လုတ်တယ်သူတို့ရဲ့ဒါအလုတ်လုတ်တဲ့အပေါ်မှာเนาะဒါဝင်လာမစေးဖြစ်နေတဲ့ဒီအပေါ်မှာဒါတွေကိုရက်တိုင်အောင်မလုတ်ဘူးရခိုင်တွေဘက်ကလည်းစ조사မှုမရှိဘူးဆိုလို့ရှိရင်ဒါရခိုင်ပြည်မြောက်ပိုင်းမှာရှိတဲ့နေမြေတော်တော်များများဟာဒီမဟာမေဒင်ရဲ့စိုးမှုအုပ်ချုပ်မှုသူတို့ရဲ့လက်ထေကိုကြာရောက်တော့ပါလိမ့်မယ်ဆိုရအစီအခံကမှရေးထားတာလေရှိပါတယ်အဲ့တော့ဒီနေရာမှာရာသီချိန်မှာလာလုတဲ့တရားဝင်လာလုတဲ့လူတွေရှိတယ်တရားမဝင်လာလုတဲ့လူတွေရှိတယ်ဆိုတာကိုမစ္စတာဘက်စတာရဲ့ဒါအဆုံးဖြတ်ချက်မှာဒါလေပါမိတာဖြစ်ပါတယ်အဲ့တော့ဒီနေ့ဘလို့ပဲဖြစ်ဖြစ်ပေါ့နော်ဒီနေ့မြည်ပြန်အချိန်တွေမှာကျမတို့ခြေကိုဆက်ပြီးတော့ဘာလုပ်ရမလဲဒါကိုစဉ်းစားရမှာပါ။တမိုင်းကြောင့်ကိုတည်တည်တလောက်အခြေခံရမယ်။ဒါပေမဲ့အနာဂတ်မှာဘာလုပ်မလဲဆိုပစ္စုပန်မှာကျမတို့စဉ်းစားဖို့လိုပါတယ်။အဲ့တော့ဒီနေ့ခုနပြောသလိုပေါ့နော်တိုင်းရင်းသားဖြစ်တဲ့လူရှိတယ်နိုင်ငံသားဖြစ်တဲ့လူရှိတယ်ဒါတွေကိုဘလို့လုပ်မလဲ။ဟုတ်ပါတယ်နိုင်ငံသားဖြစ်ရမယ့်လူရှိတယ်ဆိုလို့ရှိရင်လည်းနိုင်ငံသားဖြစ်မယ်။အဲ့တော့ကျမတို့ကနှစ်ပေါင်းများများစွာနှစ်ပေါင်း4 5 60လောက်ဒီဟာကိုစနစ်တကျနိုင်ငံသားအရေးကိုမဖော်ထုတ်နိုင်ခဲ့ဘူးဒါကြောင့်မို့ဒီပြဿနာဖြစ်လာတယ်ဒါဒီနေ့အကုန်လုံးလက်ခံရမယ်เนาะအဲ့တော့ဒီနေ့အစိုးရဘက်ကရှင်းစင်ခုနှစ်ဥပဒေနဲ့ဒါကိုလုပ်ရမယ်လို့ပြောလာတဲ့အခါမှာဒါတွေကိုဟိုလက်မခံတဲ့လူတွေလက်ခံတဲ့လူတွေအကဘာကြီးကလည်းဒါပါဖြစ်နေတယ်ဒီဟာကခင်မမီဘူးအဲ့လိုမျိုးတွေပါလာတယ်ဆိုတော့ဒါတွေကိုကျွန်တော်တို့စဉ်းစားဖို့လိုတယ်အဲ့တော့ကမ္ဘာမီဒီယာတွေရောကမ္ဘာဒီကလာတဲ့ရခိုင်ရေးစင်းစားမဲ့ပုံကိုယ်တွေရောဒါလွတ်တော်ဥက္ကဋ္ဌတွေရောကျွန်တော်တို့အမြင့်တဲ့တာကိုပြောပြတယ်အဲ့တော့ဖြစ်နေပြီရခိုင်ပြည်မှာဒီပြဿနာတွေဖြစ်နေပြီအဲ့တော့ဖြစ်နေတဲ့နိုင်ငံသားဖြစ်မှုမဖြစ်မှုလူတရားဝင်မှုမဝင်မှုဒါတွေကိုဖြစ်နေတဲ့ဟာတွေကိုဘာနဲ့ဆုံးဖြတ်မလဲကျွန်တော်တို့မြန်မာနိုင်ငံဆိုတာကြိုက်တယ်လို့ဆုံးဖြတ်လို့မရဘူးပြည်သူလူထုကြိုက်တယ်လို့ဆုံးဖြတ်လို့မရဘူးကျွန်တော်တို့ဆုံးဖြတ်ရမှာဥပဒေတစ်ခုမပါဘဲနဲ့ဆုံးဖြတ်လို့မရဘူ
းစီးနေ
ဥပဒေတစ်ခုတော့ရှိရမှာဟု
တ်ပါဘူး
အဲ့တော့ဒီနေ့ကြီးလိုက်တဲ့အခါမှာ1982ဥပဒေဟာကျွန်တော်တို့မြန်မာနိုင်ငံအနေနဲ့เนาะအခိုင်အမာဒီနေ့ထိရပ်တည်ထားတဲ့ဥပဒေပြုပြင်တာဖြစ်ဆက်တာဘာမှမရှိသေးတဲ့ခိုင်မာတဲ့ဥပဒေဆိုတာဘယ်လို့မှညင်လို့မရဘူးအဲ့တော့ဒီဥပဒေနဲ့ပဲကျွန်တော်တို့ဒါကိုဆက်ပြီးတော့စပြီးတော့လုပ်ရဒီဥပဒေကိုစာလုံးလုပ်တဲ့အခါမှာဒါအခုရောက်နေတဲ့ဦးနာပြောတဲ့နိုင်ငံသားဖြစ်မှုမရှိဘူးလားဆိုတာရှိပါတယ်ဆရာပြောတဲ့နိုင်ငံသားတွေလည်းရှိပါတယ်အဲ့တော့ဒီရောက်လာတဲ့ဒီလူတွေထဲမှာနိုင်ငံသားဖြစ်ပြီးသားဘယ်လောက်ရှိသလဲလို့ကျွန်တော်တို့သိဖို့လိုပါတယ်နော်ဘလောက်ရှင်းဆရာဘလောက်ရထားပြီနော်မြန်မာနိုင်ငံနေရောရခိုင်နေရောဘလောက်ထိနိုင်ငံသားရထားပြီနော်အဲ့တော့ရမယ့်လူဘလောက်ကျန်သေးလဲဒီကျန်နေလူတွေကို MBC ကတ်ကင်ပါဆိုတာဒါကိုစစ်ပေါ့နော်ဒါကျန်နေလူတွေကိုလေနိုင်ငံသားဖြစ်ခွင့်ရဤမရဤဆိုတာကို82ဥပဒေတွေကကျွန်တော်တို့စစ်ရမယ်ဒါကိုတော့အရင်ဆုံးလက်ခံပေးရမယ်အဲ့တော့စစ်ပြီးတော့ချိန်တဲ့ခါကျမှကျန်နေလူတွေကိုရောဘလို့လုပ်မလဲဒါတွေကိုလေအစိုးရကဒီမရသင့်တဲ့လူတွေမှာနောက်ထပ်ဥပဒေတစ်ခုနဲ့ဘာလုပ်သင့်တယ်လဲဆိုတာဒါတွေကိုလေကျွန်တော်တို့ဒီမှာအကြံပေးထားပါဟုတ်က
ဲ့
အဲ့တော့ကျွန်မမြင်တာပေါ့နော်ဒါနိုင်ငံတကာမီဒီယာရောပေါ့နော်ကျွန်တော်တို့ဖက်ကမီဒီယာတော်တော်များများဒီကိုဗီယာနန်ကော်မရှင်က82ဥပဒေကိုပြင်ဆင်ဖို့ပေးလုပ်ထားတယ်ဆိုပြီးတော့အဲ့ဒါကိုတော်တော်လေး highlight လို့ဒါမဟုတ်ဘူးရှင
်ဗီဒီယိုကနေထုတ်လွှင့်ပေးနေတဲ့မြမအရေးစုနေကန်အစီအစဉ်ကိုတနင်္ဂနွေနေ့ညပိုင်းမှာအသစ်နှာစင်နိုင်ပြီးအခုလိုတနင်္လာနေ့မနေ့ပိုင်းမှာနောက်တစ်ကြိမ်ပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ
။ VOA မြမပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနှာစင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ကြိမ် ေလယ်12နာရီကနေနေကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။တနင်္လာနေ့မနေ့ဖက် VOA American တန်ရဲ့စက်တင်ဘာလ17ရက်မနေ့9နာရီထိဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြန်မာပြည်ကပေးစာကဏ္ဍနဲ့အတူဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကနေအိမ်တွေမိရှုမှုပြဿနာဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားတာကိုနားဆင်ကြရမှာပါ။ဒီလိုအစီအစဉ်တွေထဲကမှအခုအရင်ဆုံးမအေးတန်တာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါရှင်။
ပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေနောက်ပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့မှတ်ချက်ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးဖို့ရှိပါတယ်။သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ဖြစ်တဲ့မြန်မာသချင်းလေးတစ်ပုဒ်ကိုလည်းနားဆင်ရမှာဖြစ်ပါတယ်ရှင်။အခုအရင်အဦးဆုံး VOE အစီအစဉ်တွေကိုနားဆင်နေကြသောရရှင်တွေစာရိုးလေးတွေရေးလာတာကိုပြောပြခြင်းပါတယ်နော်။သောရရှင်မင်းစော်ဦးကအစီအစဉ်ကိုကြိုက်ပါတယ်။အမတော်ကဆိုရင်အခင်းဝင်ချိန်ဆိုရင်ညတိုင်းနားထောင်ဖြစ်ပါတယ်တဲ့ဟုတ်ကဲ့သူပြောတဲ့အခင်းဝင်ချိန်ဆိုတာတော့ပါလေကျွန်မသိပြီးတော့နားမလဲလို့ဒေချာနားလဲတဲ့လူတွေကိုမေ့ကြည့်ရပါဦးမယ်။ဘာဖြစ်ဖြစ်အစီအစဉ်တွေကိုနားဆင်နေဆိုလို့အထူးကျေးဇူးတင်ပါတယ်နော်။နှစ်ရှည်လာများဗီဒီယိုကိုနားဆင်အားပေးလာပါတယ်ဆိုတဲ့သောရရှင်ဝင်းမြင့်ကလည်းဥဝင်းမြင့်လို့ပြောရပါမယ်။အားပေးခဲ့တာ45နှစ်ကျော်ပါပြီတဲ့။ဒါကြောင့်မလို့သူကဝင်းမြင့်လို့ရေးလာပေမဲ့လည်းဥဝင်းမြင့်လို့ပြောလိုက်တာပါနော်။အများကြီးတိုးတက်ပါတယ်အဲ့တော့ကဝိုင်းတော်သားတွေကိုလည်းမှတ်မိပါသေးတယ်။အခု VOA မှာတာဝန်ထမ်းဆောင်နေတဲ့ဝိုင်းတော်သားတွေအားလုံးကိုလည်းကျမ်းမာကြပါစေဆိုပြီးတော့သူကအဆုတောင်းပေးထားပါတယ်ရှင်။ကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ရခိုင်ပြည်ပခအရေးနဲ့ပတ်သက်လို့ VOA မြန်မာပိုင်းကိုစာရေးလာကြတဲ့အီးမေးလ်တွေပြီးတော့ရုံးကိုတယ်လီဖုန်းနဲ့တိုက်ရိုက်ဆက်ပြီးတော့အပြုသဘောဆွေးနွေးလာကြတာတွေကိုသောရရှင်နေနဲ့ဝေမျှပေးကြပါတယ်နော်။သောရရှင်ဝေလှကမေးခွန်းလေးတစ်ခုထုတ်လာပါတယ်။
ဒုနိုင်ငံရဲ့အခြေခံဥပဒေနဲ့မဝင်ပဲခိုးဝင်လာသူတွေကိုဒုနိုင်ငံရဲ့နိုင်ငံသားဖြစ်ခွင့်ဥပဒေနဲ့အညီစစ်စစ်တာကိုတော့လူခွေရေးချိုးဖောက်တယ်လို့ဩနေပြီးအမေရိကန်ကအရွယ်မရောက်ပဲခိုးဝင်လာသူတွေကိုတော့ဒါကာစီမံချက်အရအရေးယူဖို့လှုပ်တာတော့ဘယ်လူခွေရေးအဖွဲ့ကမှထမော်ရပါဘူး။ဒေါ်နယ်ထရမ့်ရဲ့ဆွေတော်ကမက္ကဆီကိုဘက်ကခိုးဝင်လာမှုကိုကာကွယ်ဖို့အတွက်မဟာဒဏ္ဍာရီတည်ဆောက်ဖို့ကိုတော့မဲဆွယ်ခဲ့တာပါ။လူမျိုးရောမြေရောပျောက်လာပြီးဒေသခံတိုင်းရင်းသားတွေတက်ခံရတာကိုတော့တိုင်းရင်းသားဘက်ကလူခွေရေးတို့အချုပ်ချာအာဏာပိုင်ဆိုင်ခွင့်တို့ကိုကုလသမဂ္ဂတွင်းရေးမှူးချုပ်တို့လူခွေရေးကိုယ်စားတို့ကဘာမှမပြောကြတာဘာကြောင့်မလဲမွတ်စင်တွေကိုကြောက်လို့လားဆိုတော့ VOA ကတစင်ပြောပေးပ
ါဟုတ်ကဲ့ပါဒီ American ပြည်အောင်စုမှာတမရရဲ့ဒီဒါကာဆိုပြီးတော့ American ပြည်အောင်စုတွေကိုအသက်ငယ်ငယ်နဲ့ရောက်ရှိနေထိုင်နေတဲ့သူတွေကိုဒီပညာရေးအခွင့်အလမ်းနေပေးတာအလုပ်ကိုင်းအခွင့်အလမ်းနေပေးထားတဲ့ဒီတမရအိုဘားမားယာယီကျင့်သုံးခဲ့တဲ့အစီအစဉ်ကိုဖျက်သိမ်းပြီးတော့သူတို့ကိုနေရရင်ပြန်ဖို့လှုံ့ဆော်မယ်ဆိုပြီးတော့တမရဒေါ်နယ်ထရမ့်ပြောတာကိုဒီသောရရှင်ကမေးမြန်းထားတာပါဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ American ပြည်အောင်စုမှာတော့ဟိုကန့်ကွက်မှုတွေကကြဲကြဲလောင်လောင်ဖြစ်ပေါ်နေပါတယ်ဒီမှာဘယ်လူခွေရေးဖွဲ့ကမှအထမအဝူဆိုတာကတော့သူ့နိုင်ငံသူ့စီးမြင်အတိုင်းတရားမဝင်ရောက်လာသူတွေကိုပြန်ပိုးတဲ့အစီအစဉ်ဖြစ်တဲ့အတွက်ကြောင့်မလို့လူခွင့်ရေးအဖွဲ့တွေကဘာမှမပြောခြင်းဖြစ်ပါတယ်ဒီကိစ္စမှာပြန်ပိုးတဲ့နေရာမှာလဲလူခွင့်ရေးချိုးဖောက်ပြီးတော့ဒီပြန်ပိုးတဲ့အခြေအနေမျိုးမဟုတ်ပါဘူးဒါကြောင့်မလို့ဒီကုလသမဂ္ဂအတွင်းရေးမှူးချုပ်တို့လူခွင့်ရေးကိုယ်စားလှယ်တို့ကအမေရိကန်ကဒါကာအစီအစဉ်နဲ့ပတ်သက်ပြီးတော့သူတို့ဘာမှပြောဆိုခွင့်မရှိတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်အခုတော့ကြားဖြတ်ပြီးတော့သောရရှင်ကိုနောက်တိုင်းဒေးလီတစ်ပုဒ်နဲ့ဖြောပြပေးခြင်းပါတယ် American DJ ခက်လက်နဲ့ Babylon Jones နာမည်ကျော် Rihanna နောက်ပြီးတော့ American ဆိုတော့ Bryson Tiller တို့ပူးတွဲပြီးတော့အဖြစ်တည်ဆိုထားတဲ့ Wild Thoughts ဆိုတဲ့သချင်းလေးနဲ့ဖြောပြပေးခြင်းပါတယ်ဒီသချင်းက Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းမှာလဲလောလောဆယ်နံပါတ်2နေရာကိုရောက်နေတဲ့သချင်းဖြစ်ပါတယ်ပြီးခဲ့တဲ့2019ဇွန်လလယ်မှာထုတ်လုပ်ဖြန့်ချိတာဖြစ်ပြီးတော့ဒီလုံးကမနည်းမမြန် Latin ပုံဂီတကိုအသုံးပြုထားတဲ့သချင်းကိုတော့ဝေဖန်ရေးသမားတွေကသဘောကျကြတာတွေ့ရပါတယ်သချင်းဆက်ဆိုတေးတီကုန်းမှုပုံစံကိုရောနောက်ပြီးတော့ Rihanna ရဲ့တီဆိုပါဝင်မှုအပိုင်းကိုရောချီးကျူးကြပါတယ်ဒီတချင်းကဗြိတိန်နိုင်ငံမှာတော့နံပါတ်1ချိတ်ခဲ့ပြီးတော့ Australia နဲ့ Canada နိုင်ငံတို့မှာလည်းနံပါတ်2ထိရောက်ပါတယ် US Billboard Hot 100ဆီမှာနံပါတ်2ချိတ်တာကြောင့်ဒီ Billboard Hot 100ဆီမှာထိပ်ဆုံး7ပုံစီးဝင်တဲ့ Rihanna ရဲ့32ပုံမြောက်တချင်းဖြစ်ပါတယ် American ဆိုတော့ Bryson Tiller အတွက်တော့ထိပ်ဆုံး7ပုံစီးဝင်တဲ့ပထမဆုံးတချင်းဖြစ်ပါတယ်ဒီတချင်းဗီဒီယိုကတော့ MTV Video ဂီတဆုချင်းမြင်ပွဲအတွက်အကောင်းဆုံးတချင်းဗီဒီယိုဆုအကောင်းဆုံးတွဲဖက်တည်ဆုမှုဆုနဲ့အကောင်းဆုံးအနုပညာညွှန်ကြားမှုဆုတို့အတွက်တက်ကြွရွေးချယ်ခံရပါတယ်ရှင်။ဒီတော့ DJ Khaled, Rihanna နဲ့ Bryson Tiller တို့ပူးတွဲပြီးတော့တည်ဆုထားကြတဲ့ Wild Thought ဆိုတဲ့တချင်လေးကိုနားဆင်ကြည့်ပါအောင်နော်။ Another one. Another one. We the best music. DJ Khaled. I don't know if you could take it.No, you wanna see me naked, naked, naked. I wanna be a baby, baby, baby. Spinning in his red just like he came from Maytag. Rocket with sit on the brown, like. When I get like this, I can't be around you. I'm too little to dim down a notch. Cause I can into things that I'm gon' do. Wow, wow, wow. Wow, 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 thoughts. Wow, wow, wow. When I'm with you, all I get is wild thoughts. Wow.You know this cookie's for the bag. Kitty, kitty, baby, get her things to rest. Like the 68 Jets. Diamonds are nothing when I'm rocking with ya. Diamonds are nothing when I'm shining with ya. Just keep it white and black as if I'm your sister. I'm too hip to hop around, time to hit with ya. I know I get wild, wild, wild. Wild, wild, wild thoughts. Wild, wild, wild. When I'm with you, all I get is wild thoughts. Wild.DJ Khaled, Rihanna နဲ့ Bryson Tiller တို့ပူးတွဲပြီးတော့တည်ဆူထားတဲ့ Wild Thoughts ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါ။မြမတေးချစ်သောရရှင်နေနောက်ပိုင်းမှာအချင်းချင်းမြေတားတေးလက်ဆောင်ပေးပို့တဲ့သချင်းလေးတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ဖော်ပြပေးသွားခြင်းပါတယ်။မိုးရေဆေးဝါးပေါများနေမှုကိုမလိုလားပါဘူးဆိုပြီးရေးလာတဲ့သောရရှင်တစ်ယောက်ကတော့သူကလည်းဆရာမဖြစ်ပါတယ်။သူကတော့ College မြို့နယ်ကဓမ္မစကူဆရာမပါတဲ့။
မြန်မာနိုင်ငံစကိုင်းတိုင်းဒေသကြီးကောလင်းမြို့နယ်တကောင်းအန်ရွာကဓမ္မစကူဆရာမပါရှင်။ကျမတို့ရွာမှာကမူရီဆေးဝါးတွေအရန်ကိုပေါများနေပါတယ်။ပြည်သူရဲတွေနဲ့အုတ်ချုပ်ရင်မှုကလည်းအေးအေးမှုမရှိပါဘူး။လှဆာမှုတွေရှိနေပါတယ်။ရွာကပစ္စည်းတွေပျောက်တယ်၊ကလေးတွေကြောင်မတက်ရဘူး။မိန်းမတွေပြောရင်အထိုးခံရတယ်၊လှူရက်မှုတွေပေါ်တယ်။အထက်ကတော့ပညာရေးကျမ်းမာရေးအရန်ခက်ခဲလာပါတယ်။ဖြစ်နိုင်ရင်အုတ်ချုပ်ရင်မှုနဲ့ချောင်းနာရဲစခန်းကိုပြည်သူတာဝန်ယူပြီးတော့ဖမ်းဆီးမှုတွေလုပ်စေချင်ပါတယ်။အခုတော့လက်စားမှုတွေကြောင့်ပညာမတတ်တဲ့ပြည်သူတွေဖခင်တွေပုံမပျက်စီးလာပြီးဆင်းရဲမွဲတေမှုတွေကြောင့်ကလေးတွေလည်းကြောင်မတက်ရတွေများနေပါတယ်။တည်င်းမှာပါလာဖို့မျှော်လင့်ပါတယ်ရှင်။ရွာရဲ့အနာဂတ်ကလေးတွေရဲ့ကိုစားအမျိုးသမီးတို့ရဲ့ကိုစားကျေးဇူးတင်ပါတယ်ရှင်
။အနာဂတ်ကလေးတွေရဲ့ကိုစားနောက်ပြီးတော့အမျိုးသမီးတို့ရဲ့ကိုစားဒီစာကိုရေးလိုက်ရပါတယ်။မူရစ်စေဘွားပေါများနေတာကိုသက်ဆိုင်ရာကနေပြီးတော့ထိန်းချုပ်ပေးပါဆိုပြီးတော့ဒီသောရရှင်ကောလိမျိုးကဆရာမအစာရေးရင်ဖွင့်လာပါတယ်ရှင်။ရန်ကုန်ကသောရရှင်တယောက်ရင်ဖွင့်လာတဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်။နိုင်မိုရဆိုတဲ့သောရရှင်ကတော့သူ့ရဲ့ရက်ွက်ထဲမှာအလှကန်အကြောင်းပြပြီးတော့အော်လန်နဲ့နားမခံနိုင်လောက်အောင်စူညံအတန်ပေးနေပါတယ်။ဆိုပြီးတော့အခုလိုမျိုးသူခံစားနေရတဲ့နာဒုက္ခနဲ့ပတ်သက်ပြီးရင်ဖွင့်လာပါတယ်
။ကျွန်တော်ရန်ကုန်မြို့ဒေါ်ဖုံမြို့နယ်နွေရက်ွက်ကတိုက်ခန်းတစ်ခန်းကဆွန်းလောင်းမှုကိုအကြောင်းပြပြီးလော့စပီကာနဲ့တခြင်းတွေဖွင့်ဆိုင်းတွေဖွင့်ပြီးတော့အလူရှင်စင်းကျင်ညာလိုက်နဲ့အတန်ကျယ်လွန်လို့အနည်းဝန်းကျင်ကကျွန်တော်တို့အလုံးတော်တော်ဒုက္ခရောက်နေရပါတယ်ဗျာ။ကျွန်တော်လဲဗုဒ္ဓဘာသာဆက်စစ်ပါစွန့်လောင်းလူတာကိုအပြစ်မပြောပါဘူးဒါပေမဲ့လော့စပီကာသုံးလုံးနဲ့အတကုံဖွင့်နေတာကိုတော့နားလဲမခံနိုင်လက်လဲမခံနိုင်ဖြစ်နေရပါတယ်စုညာဏကတက်ကြီးရွယ်ဦးတွေကလေးတငယ်တွေရဲ့ကျမ်းမာရေးကိုထိခိုက်စေတဲ့အပြင်ညာနဲ့လောက်ကန်ရသူတွေအတွက်လဲတကယ်ကိုအနှောက်အယှက်ပါခင်ဗျာ ဝါရင်တစ်ခုလုံးအေးချမ်းချမ်းနေနိုင်မှုစေရင်မှုယာရင်မှုရက်ွက်အုပ်ချုပ်ရေးမှုများမြို့နယ်အုပ်ချုပ်ရေးမှုများနဲ့သက်ဆိုင်ရာသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနတို့မှတာဝန်ရှိသူများကစီရင်မဲ့ဖွင့်နေအောင်နေတဲ့အထံချက်ဆက်ကိုကြက်မှတ်ထိန်းသိမ်းပေးဖို့ရင်ဖွင့်လိုက်ရပါတယ်ခင်ဗျာ
ဒါကတော့ရန်ကုန်ဒေါ်ပုံကနေပြောသောရရှင်တရားကိုဒီသူတို့ရက်ွက်ထဲမှာအော်လန်နဲ့ဒီနားမခံနိုင်အောင်ဖွင့်နေတဲ့အကြောင်းကိုရင်ဖွင့်ပြီးရေးသားလာတာပါဒီလိုမျိုးပတ်ဝန်းကျင်ကိုအနောက်ရှက်ဖြစ်လောက်တဲ့ဒီအော်လန်နဲ့ဒီအတန်ချက်ဆက်ကိုအသုံးပြုပြီးဒီသချင်းဖွင့်တာတွေအလူကန်တောင်းတာတွေနဲ့ပတ်သက်ပြီးသောရရှင်နေစားရီမကြခဏရေးကြတာကိုတွေးရပါတယ်နော်သောရရှင်နေရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာနဲ့ရက်ချင်ပါတယ်ဒေးတောင်းလာတဲ့သောရရှင်နေကိုလည်းအလှည့်ပေးချင်ပါတယ်ရှင်VOA သောရရှင်နေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းများရယ်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့အစာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့သတင်းပေးခြင်းပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား Radio နဲ့ Online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးဆင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးစာရိတ်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင်လည်း bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။တော့ဒေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးကြပါတယ်ရှင်။မလေးရှားရောက်တူမာကြီးမလိန်တီရဲ့မွေးနေ့ဖြစ်တဲ့2019စက်တင်ဘာ1ရက်နေ့မွေးနေ့ရှင်နဲ့အတူမင်းနဲ့မျိုးစွန်းအောင်အုပ်စုဓာတ်တာကြီးရွာကမွေးနေ့ရှင်ရဲ့ဖေဖေဦးရှိန်လိန်မနာလီတို့အပါအဝင်မိသားစုညီကိုမောင်နှမတွေနဲ့ရွာသူရွာသားတွေအားလုံးဝိုင်းဖွဲ့နားဆင်ဖို့အတွက်အစိုးရတူတူရဲ့အားသင့်တဲ့ခြေလှမ်းတစ်ချင်ကိုထုတ်လွှင့်ပေးစီကြပါတယ်တဲ့။ကိတမုံရွာရောက် VOA အမြဲတမ်းတော်ရရှင်ဦးအောင်စာစာရေးလာတာဖြစ်ပါလေ။နောက်ထပ်ပဲဒီမွေးနေ့တောင်းခံရတဲ့အမကြီးမလိန်ကြီးအတွက်မွေးနေ့ဆုတောင်းတစ်ခုကတော့မတ်တူစာဖြစ်ပါလေ။မတ်တူစာကတောင်းတာပါ။စက်တင်ဘာ1ရက်နေ့မှာကြာရောက်တဲ့မလေးရှားရောက်အမကြီးလိန်တီရဲ့မွေးနေ့အတွက်အကိုကြီးနဲ့အမကြီးထမ်းဖေတို့နားဆင်ဖို့အတွက်ပါဆိုပြီးမတ်တူစာတည်တောင်းလာပါလေ။တော်ရဆန်းဆိုတဲ့တော်ရရှင်ကလည်း2018ခုနှစ်စက်တင်ဘာ1ရက်နေ့မှာကြာရောက်တဲ့ဒီအမကြီးမလေးရှားရောက်မလိန်တီအတွက်ဆိုပြီးတော့မွေးနေ့ရှင်ကိုယ်တိုင်လည်းနားဆင်ဖို့နောက်ပြီးတော့သူ့ရဲ့မိဘတွေဖြစ်တဲ့မင်းနဲ့မျိုးကမိဘနှစ်ပါးနောက်ပြီးတော့မင်းနဲ့မျိုးဓာတ်တာရွာကအဆွေမျိုးတွေအားလုံးနားဆင်ဖို့အတွက်ဆိုပြီးတော့တေးတောင်းလာပါတယ်။အမေရိကန်ပြည်အစုနောက်ပြီးတော့ရန်နီးရဝေးနောက်ပြီးမြန်မာနိုင်ငံမှာရှိကြတဲ့မောင်နှမတွေနဲ့တူတူမတွေအားလုံးကတော့ကိုယ့်ရဲ့ကိုယ်လ2019မှာကြာရောက်တဲ့ကပ်ပလီရဲ့မွေးနေ့အတွက်ချစ်ချင်းများစွာနဲ့မေတ္တာတေးလက်ဆောင်တစ်ပုဒ်ပါပါတယ်ရှင်။ဒီတော့ကုနာရောင်တော်ရရှင်တောင်းဆိုထားတဲ့တူတူရဲ့အားသင့်တဲ့ခြေလှမ်းဆိုတဲ့တချင်ဟောင်းလေးကိုထုတ်လွှင့်ပေးကြပါရနော်ဒီတချင်ကကျမတို့တော်တော်ကိုငငယ်တော့ကနားဆင်ခဲ့ရတာဖြစ်ပါတယ်ဒီတချင်မကြားရတာကြာလာပြီဖြစ်လို့ဒီတေးတောင်းတဲ့တော်ရရှင်ကိုတော့မှပြန်ပြီးတော့ကျေးဇူးတင်ရပါမယ်ရှင်ဒီတော်ရရှင်ကြောင့်ကျမဒီတချင်လေးကိုပြန်ရှာပြီးတော့နားထောင်ဖြစ်ပါတယ်တူတူရဲ့တချင်နဲ့အားလုံးပြန်ပြီးတော့နားထောင်ကြည့်အောင်မယ်လို့လည်းစိတ်ကူးပေါင်းမိပါတယ်နော်ဒီတော့တော်ရရှင်ဒီအားလုံးဒီကြားပူးတဲ့သူတွေကောငငယ်တော့ကနားထောင်ပူးတဲ့သူတွေရောတူတူတီဆိုထားတဲ့အားသင့်တဲ့ခြေလှမ်းဆိုတဲ့သချင်းလေးကိုနှစ်ချိုက်ခံစားနားဆင်နိုင်မယ်လို့မျှော်လင့်ပါတယ်။နားထောင်ကြည့်ပါဦးရှင်
။ဒီလောကအသက်ရှိသူသားကြိုက်ပွဲများဘဝအတွက်စံစားကြာဆုံးချူကြီးဆက်ချူတို့ဝဲရာစုတွေမျိုးဆက်ပြူသွားThank you.
တူတူတည်ဆိုထားတဲ့အာတနဲ့ခြေလန်းဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါအခြေအနေအချိန်ခါနဲ့တိုက်ဆိုင်နေလို့ပို့ပြီးတော့မှနားထောင်လို့ကောင်းတဲ့တခြင်းလေးတစ်ပုဒ်ဖြစ်ပါတယ်နော်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မန္တလေးပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။
မအေးတနာကြစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတင်းငွေနေနေညနဲ့အခုလိုတင်းလာမနေ့ပိုင်းတွေမှာစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးတော့ဥစီတူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းကနေအိမ်တွေမိရှုပ်မှုပြဿနာအကြောင်းဥစီတူအောင်မြင့်ရဲ့သုံးသပ်ချက်ကိုမှတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါရဲ့ရှင်
ပြီးခဲ့တဲ့ဩဂုတ်လ25ရက်ကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းက ARS အကြမ်းဖက်အဖွဲ့ရဲ့တက်ခိုက်မှုပြန်လည်နှိမ်နင်းမှုတွေကြောင့်အပြစ်မဲ့ပြည်သူအယောက်30လောက်သေဆုံးပြီးကျေးရွာပေါင်း54ရွာကအိမ်ကြီးပေါင်း6800ကျော်မိလောင်ပြာကျခဲ့ပါပြီ။အဲဒီထဲမှာတိုင်းရင်းသားကဖဲနဲ့ဟိန်းလူတွေရဲ့နေ200လောက်ပါပြီးမွတ်စလင်အိမ်6600ကျော်ပါပါတယ်။ဒါစက်တင်ဘာ4ရက်နေ့အထိကောက်ယူထားတဲ့စာရင်းပဲဖြစ်ပြီးစက်တင်ဘာ9ရက်အစိုးရအစီအစဉ်နဲ့သတင်းမီဒီယာအဖွဲ့တွေမောင်တော်ဘက်ရောက်သွားချိန်အထိတချို့ကျေးရွာတွေမှာမိရှုမှုဖြစ်ပွားနေစေဖြစ်တာတွေ့မြင်ကြရပါတယ်။ပြီးခဲ့တဲ့2016အောက်တိုဘာ9ရက်မွတ်စလင်ရွာသားတွေကကြီးကန်းပင်နေကြားဆောက်တပ်ဖွဲ့ဌာနချုပ်နဲ့အခြားစခန်းကြီးတစ်ခုကိုအကြမ်းဖက်ဝင်ရောက်စီးနှင်းနောက်ပိုင်းတပ်မတော်ကနှိမ်နင်းတာနဲ့နေမြေစူးမိုးတာလုပ်ခဲ့ခြင်းကာလတုန်းကလည်းမွတ်စလင်ကျေးရွာ12ရွာကအင်ဂျီ1100ကျော်မီးလောင်ပြာကျခဲ့ပါသေးတယ်။စည်ရင်းနေအရ2016အောက်တိုဘာအကြမ်းဖက်မှုဖြစ်စဉ်အပြီးနေအိမ်တွေမိရှုခံရတဲ့အရေးအတွက်ထက်အခုလက်ရှိဩဂုတ်လ25ရက်အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်နောက်ပိုင်းဖြစ်ပွားခဲ့တဲ့မိရှုခံရမှုအရေးအတွက်က6ဆလောက်ပိုများနေတာတွေ့ရပါတယ်။ဒါအတော့ကြီးကျယ်တဲ့ပြဿနာကြီးလို့မှတ်ယူနိုင်တယ်လို့မိရှုမှုတွေနဲ့ပတ်သက်ပြီးတော့လည်းအပြန်အလှန်ဆွဆွဲမှုတွေအငင်းပွားမှုတွေရှိနေတဲ့ပြဿနာကြီးတစ်ခုပါကုရပအဲ့ဒီကြောင့်ဆွေးနွေးတင်ပြသွားပါမယ
်မိရှုမှုတွေနဲ့ပတ်သက်လို့2016ခုနှစ်အောက်တိုဘာလဖြစ်စဉ်တုန်းကလည်းလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကဒီမိရှုမှုကိုမွတ်စလင်တွေကသူတို့နေအိမ်သူတို့မိရှုထွက်ပြေးမှုဖြစ်ဆွဆွဲခဲ့ပါတယ်ဒီလိုမိရှုလိုက်မှတက်မတော်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကသူတို့နေအိမ်တွေကိုမိရှုခဲ့ပါတယ်ဆိုပြီးနိုင်ငံတကာကိုလိန်လေလှည့်ဖျားလို့ရနိုင်မှာလို့ဆိုပါတယ်အဲ့ဒီအချိန်အစိုးရရဲ့စီစဉ်ပေးမှုနဲ့မောင်းတော့ခရိုင်ဘက်ကိုရောက်သွားတဲ့သတင်းမီဒီယာသမားတွေကိုရဲမှုချုပ်သူရဆန်းလွင်ကနေအိမ်တွေမီးလောင်တာနှစ်မျိုးဖြစ်နိုင်တဲ့အကြောင်းတစ်မျိုးကတော့တိတ်ပြီးတန်ကျေးမရှိတဲ့နေအိမ်တွေကိုဘင်္ဂလီတွေကသူတို့ဘာသာသူတို့မီးရှို့ထွက်ပြေးတာဖြစ်နိုင်တယ်လို့တပ်မတော်နဲ့ရဲတပ်ဖွဲ့ကကျေးရွာတွေထဲဝင်ပြီးအကြမ်းဖက်သမားတွေကိုရှင်းလင်းစင်မှာလက်နက်တွေနဲ့ထိမိခိုက်မိလို့မီးလောင်တာမျိုးလည်းဖြစ်နိုင်ကြောင်းပြောပါတယ်။ဒါပေမဲ့မီးရှို့ခံရတဲ့မွတ်စလင်ကျေးရွာတွေကိုရောက်သွားပြီးရွာကန်တွေကိုမေးတဲ့အခါနေထိုင်သူတွေထွက်ပြေးတိမ်းရှောင်သွားတဲ့လူသူမရှိတဲ့သူတို့ရွာကိုလုံခြုံရေးနဲ့တိုင်းရင်းသားတချို့ကဝင်ပြီးပစ္စည်းတွေလူရဲမီးရှို့ရာတွေလုသွားတဲ့အကြောင်းတချို့ဖြစ်ရက်တွေကိုတော့မျက်မြင်ကိုတွေ့ရကြောင်းဆွဆွဲပြောဆိုကြပါတယ်။ဒါက2016ခုနှစ်အောက်တိုဘာလဖြစ်စဉ်နောက်ပိုင်းအခြေအနေပါပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကအကြမ်းဖက်မှုဖြစ်စဉ်နောက်ပိုင်းမှာလည်းအလားတူကျေးရွာတွေမိရှုခံရပါတယ်တက်မတော်ရဲ့ဩဂုတ်လ31ရက်နေ့သတင်းထုတ်ပြန်ချက်မှာတော့ ARSA အစွန်းရောက်ဘင်္ဂါလီအကြမ်းဖက်သမားတွေဟာဒေသခံတိုင်းရင်းသားတွေရဲ့နေအိမ်တွေကိုရောမွတ်စလင်နေအိမ်တွေကိုပါသူတို့ကိုယ်တိုင်မိရှုဖျက်ဆီးသွားကြတာဆိုပြီးထုတ်ပြန်တယ်လို့ရခိုင်ပြည်နယ်နယ်လုံးဝင်ကြီးဗိုလ်မှူးကြီးဖုန်တင်ကလည်းသတင်းမီဒီယာသမားတွေကိုအလားတူပြောဆိုပါတယ
်။ပြီးခဲ့တဲ့ဩဂုတ်လ25အကြမ်းဖက်မှုဖြစ်စဉ်နောက်ပိုင်းမှာလည်းအလားတူကျေးရွာတွေမိရှုခံရပါတယ်။ တမရောရဲ့အခုလ30ရက်နေ့သတင်းထုတ်ပြန်ချက်မှာတော့အေအာအက်စ်အစိုးရဘင်္ဂလီကျမ်းဖက်သမားတွေဟာဒေသခံတိုင်းသားတွေရဲ့နေအိမ်တွေရောမွတ်စလင်နေအိမ်တွေကိုပါသူတို့ကိုယ်တိုင်မိရှုဖျက်ဆီးသွားကြတာဆိုပြီးထုတ်ပြန်တယ်လို့ရခိုင်ပြည်နယ်နယ်လုံးဝန်ကြီးဗိုလ်မှူးကြီးဖုံးတင်ကလည်းသတင်းမီဒီယာသမားတွေကိုအလားတူပြောဆိုပါတယ် အဲ့လိုပြောဆိုတာတွေနဲ့ကွဲလွဲတဲ့အခြားပြည်စင်တွေလည်းရှိပါသေးတယ်စတေမာခုနှစ်ရက်ကမောင်တော့ပဲရောက်နေတဲ့သတင်းမီဒီယာသမားတွေဟာနေအိမ်တွေမီးလောင်နေတာကိုတွေ့လို့ဂေါတုတာရအရှိယွာကိုဝင်ကြည့်ကြပါတယ်ဒီနေရာမှာမသင်္ကားစရာတိုင်းသားလူငယ်တချို့ကိုတွေ့ပါတယ်သူတို့နဲ့အတူလမ်းမေးမှာပုံထားတဲ့အိမ်သုံးပရိဘောဂပစ္စည်းတချို့ကိုလည်းတွေ့ကြရပါတယ်
ဘီဘီစီသတင်းတော့ဂျိုနသန်ဟက်ကတော့သတင်းကိုအခုလိုရေးထားပါတယ်။မိရှုမှုနဲ့ပတ်သက်ပြီးတော့ပဲဩဂုတ်လ3ရက်နေ့သတင်းမီဒီယာတွေနဲ့တွေ့ဆုံရမှာရဲမှုချုပ်သူရစန်းလွင်ကမောင်းတော်မြို့3မိုင်လမ်းစုံအနားကဘင်္ဂါလီကျေးရွာမှာအဲ့ဒီရွာကန်တွေနဲ့တိုင်းသားတချို့တိုက်ခိုက်မှုဖြစ်ပွားခဲ့ရာတိုင်းသားလေးယောက်သေဆုံးခဲ့တဲ့ဖြစ်စဉ်ရှင်းပြမှုတစ်ခုရှိခဲ့ပါသေးတယ်။သူရစန်း ခံနိုင်လို့ထင်တယ်။အဲ့ဒါအပြန်အလှန်ဖြစ်ကြတာ။အဲ့ဒါတွေကတော့လွတ်တော်ဥက္ကဋ္ဌကိုလည်းတင်ပြတယ်။ပြည်내အစိုးရအဖွဲ့ကိုလည်းတားမြစ်ပေးပါ။နိုင်ငံရေးပါတီတွေကလည်းအောက်ကနေမြှောက်ထိုးပင့်ကော်မလုပ်မိဘူး။နောက်ပြီးဆရာတော်တွေကိုလည်းရှောက်ထားပြီးတော့တိုင်းရင်းသားတွေကိုယ့်နေရာမှာပဲအေးအေးဆေးဆေးနေပါ။ကျန်တဲ့ဟာတွေကိုတော့ဥပဒေနဲ့အညီဆောင်ရွက်နေပါတယ်လို့ကျွန်တော်လိုက်ပြီးပြောထားပါတယ်လို့ဆိုပါတယ်။နောက်ထပ်ပေါ်ပေါက်လာတဲ့ပြဿနာတစ်ခုကဘင်္ဂလီတွေသူတို့အိမ်သူတို့မိရှိုပါတယ်ဆိုတဲ့သတင်းနဲ့ဓာတ်ပုံတွေပါ။11 Media ကဖော်ပြပြီးတဲ့နောက်ပိုင်းနိုင်ငံတော်တိုင်းပြည်ငံရုံးညွှန်ကြားမှုချုပ်ဦးစော်ထီကလည်းသူ့ရဲ့ Facebook နဲ့ Twitter စာမျက်နှာတွေကနေဖြန့်ဝေပါတယ်။နောက်ပိုင်းအဲ့ဒီဓာတ်ပုံတွေတဲ့ပါလာသူတယောက်ဟာမောင်းတော်ဒုက္ခတဲ့စခန်းတစ်ခုကဟိန္ဒူဘာသာဝင်ဆိုတာပေါ်ပေါက်လာပြီးတဲ့နောက်အဲ့ဒီဓာတ်ပုံဟာပဋိပက္ခတွေဖြစ်ပွားအောင်အတုအယောင်ဖန်တီးပြီးရိုက်ကူးဖြန့်ဖြူးတာလားဆိုတဲ့မေးခွန်းတွေပေါ်ပေါက်ခဲ့ပါတယ်။ညွှန်ကြားမှုချုပ်ဦးစော်ထေကတော့အဲ့ဒီလူတွေကိုဖမ်းဆီးပြီးခရိုင်ရဲတပ်ဖွဲ့မှုကိုယ်တိုင်စစ်ဆေးနေပြီးဒါကိုအရေးယူမယ်ဆိုပြီးပြန်ဖို့ပြတာတွေ့ရပါတယ
်ဘလို့ပဲဖြစ်ဖြစ်မောင်တော်ခရင်ဘက်နေမိရှုမှုတွေနဲ့ပတ်သက်ပြီးကျူးလွန်သူတွေကိုတပ်တွေအထောက်ထားနဲ့ဖော်ထုတ်ဖမ်းဆီးနိုင်တယ်ဆိုတာမရှိသလောက်ရှားပါတယ်အခုဆိုရခိုင်ရေးနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ကမြန်မာနိုင်ငံအနေနဲ့ရခိုင်ပြည်နယ်မှာနေထိုင်သူတိုင်းနိုင်ငံသားဖြစ်စေနိုင်ငံသားဟုတ်မဟုတ်မသေးကြသေးသူတွေကိုဖြစ်စေအားလုံးကိုကာကွယ်စောင့်ရှောက်သွားမယ်ဆိုပြီးပြောပါတယ်နေမိရှုဖြစ်စည်းခံရတယ်ဆိုတာအဲ့ဒီနေရာမှာနေထိုင်သူတွေရဲ့ဘဝကိုဖျက်ဆီးတာနဲ့အတူတူပါပဲဒီအတွက်အဲ့ဒီဒေသမှာလုံခြုံရေးဆောင်ရွက်ရတဲ့တပ်မတော်နဲ့ရဲတပ်ဖွဲ့ဝင်တွေအနေနဲ့တိုင်းသားအိမ်မွတ်စလင်အိမ်ဘသူအိမ်ပဲဖြစ်ဖြစ်မိရှုမခံရအောင်ကာကွယ်ပေးဖို့တာဝန်ရှိပါတယ်မိရှုသူတွေကိုဖမ်းဆီးအရေးယူအပြစ်ပေးနိုင်အောင်လဲစ조사သင့်ပါကြောင်းတင်ပြလိုက်ရပါတယ
်ဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်တယ်လို့ VOA ရဲ့ website မှာလည်းအတန်ဖိုင်နဲ့ရောစာသားနဲ့ပါနားဆင်ဖတ်ရှုနိုင်ပါတယ်။အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင်။
ရရှိမြတ်ပြန်ရခိုင်ပြည်ပခါတကြောပြန်ဖြစ်လာတဲ့အတူပဲမြန်မာနိုင်ငံထဲမှာဘာသာရေးအရာလူမျိုးရေးအရာအမုန်းပွားပြောဆိုရေးသားမှုတွေလှုံ့ဆော်မှုတွေအတော်လေးတွေ့လာရပါတယ်မြန်မာနိုင်ငံဟာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့အတူပဲဘာသာရေးအထူးရုံနဲ့လူမျိုးရေးအကဲဆတ်မှုတွေကြုံလာရတာပါဒီအခြေအနေတွေဟာဘာကြောင့်လဲဘာသာရေးလူမျိုးရေးပြည်ပခါတွေကိုဘယ်လိုကျော်လွှားကြမလဲလာမယ့်အင်္ဂါနေ့ညပိုင်းတဲလေးလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်စနစ်မြမြလူသူတွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြို့ထားမယ်ဆိုရင်ဒိုင်းရိုက်လေးလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမင်းမြန်လူတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822555လေးဖြစ်ပြီးတော့ email လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပါဝင်စနစ်မြမြကြမယ်သွားရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြစေရှင်။အခုနောက်ဆုံးတက်နေသေးတဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရပါမယ်။ဦးသိန်းထိုက်ဦးနဲ့မတ်ရေးတနာကျော်တို့စီစဉ်တင်ဆက်ထားပါလိမ့်ရှင
်။မေဂန်ပြည်သူဝစ်ကွန်ဆင်ပြည်နယ်မှာတိုက်တိုင်းကျင်းပနေကြနောက်ချင်းချောက်ကိုဝေဆုံးရောက်အောင်ပြည်ရတဲ့ပြိုင်ပွဲတစ်ခုကျင်းပပါလိမ့်။ အသက်အရွယ်မြေပါဝင်ရှင်ပြန်ခဲ့ကြပါတယ်။တချို့လူတွေကနောက်ချင်းလိုကြားလိုက်တာနဲ့ယွန်စရာတစ်ခုလိုထင်ကြပေမဲ့တချို့ကတော့ပြိုင်ပွဲအတွက်တည်တည်ကြာကြာလေ့ကျင့်လာကြတယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။ဒါကြောင့်လည်းဒီပြိုင်ပွဲကိုကျင်းပလာတာဒီနေ့နဲ့ဆိုရင်43နှစ်ရှိပါပြီ။နောက်ချင်းကြောက်ကတော့ဒေသခံနှစ်ချံတစ်ခုကနေရလာဖြစ်ပြီးတလားလောက်အလူကလေးကနေပူလှမ်းထားတာပါ။သူတို့ကိုမျက်တွေပဲကြွေးထားတာကြောင့်နောက်ချင်းတွေကထူပြီးတော့သိတဲ့သေးရှိတယ်လို့ဆိုပါတယ်ခိုင်ခန့်တဲ့နောက်ချီတွေဆိုရင်တင်ထားပြီးတော့ပြန်သုံးမှဖြစ်ပါတယ်ဒီပြိုင်ပွဲကိုအမေရိကန်ပြည်ထောင်စုနေနေရရက်ကပြိုင်ပွဲဝင်တွေလာရောက်ကြသလိုပေါ်တူဂီနဲ့နယ်သာလန်ကလူတချို့လည်းဝင်ရောက်ရှင်ပြိုင်ကြပါတယ်ပြိုင်ပွဲစီမင်းစည်းကမ်းကတော့နောက်ချီတွေရဲ့အချင်းက6လမှာရှိရမှာဖြစ်ပြီးလက်ရည်အသုံးပြုခွင့်ကိုတားမြစ်ထားပါတယ်အခုအချိန်ထိအဝေးဆုံးပြစ်နိုင်တဲ့ကွာအဝေးကတော့248ပြည်ဖြစ်ပါတယ်ခင်ဗျာ
ဒီဥရောပနိုင်ငံတစ်ခုဖြစ်တဲ့ဆေးဗီးယားနိုင်ငံမှာတော့နိုင်ငံရဲ့အလဲပိုင်းမှာဥရောပအလဲခေဝါသနာရှင်တွေစုစည်းဆင်နွှဲကြတဲ့အလဲခေပွဲတော်တစ်ခုကိုကျင်းပခဲ့ပါတယ်။ဒီပွဲတော်မှာအလဲခေအစားအသောက်တွေနောက်ပြီးတော့တေးဂီတာတွေနဲ့ဓာတ်ခုလှန်ထိုးပြိုင်ပွဲတွေပါပါတယ်။ဥရောပနိုင်ငံမှာ18နိုင်ငံကဝါသနာရှင်တစ်ထောင်ကျော်စုစည်းပြီးတော့မြို့တော်ဘဲဂရိတ်အနောက်တောင်ပိုင်းကီလိုမီတာ100လောက်အကွာမှာရှိတဲ့15ရာစုဖျားရှိခိုးကြောင်တစ်ခုရှိမှကျင်းပတာပါ။အလဲခစ်တုံကဘီယာအစားအသောက်နဲ့တေးဂီတာတွေကိုခံစားရင်းနဲ့အလဲခစ်တုံကဝစ်ဆင်ခဲ့တဲ့အဝတ်အစားတွေကိုလည်းဝယ်ယူနိုင်တဲ့အပြင်အလဲခစ်ထိုးခုတ်ရှင်ပြိုင်မှုတွေကိုလည်းကျင့်နိုင်ပါတယ်။တိုက်ခိုက်ရှင်ပြိုင်ပွဲတွေမှာပါဝင်ဆင်နွှဲကြမယ်ဆိုရင်တော့ကျွမ်းကျင်မှုလိုအပ်သလိုကီလို90ကနေ60လောက်လေးတဲ့တန်ကြပ်ကဝစ်ဆုံကိုဝစ်ဆင်ပြီးတော့ဓာတ်ပစိန်နဲ့တင်းပုတ်တွေတုံးပြီးတော့ရှင်ပြိုင်ရတာပါ။ခုချိန်ခါက Game of Thrones နဲ့ Viking TV Zealander တွေလည်းခေတ်စားနေတဲ့အတွက်ကိုလိုပွဲတော်ကိုစိတ်ဝင်စားလူကြိုက်များတဲ့ဥယျာဉ်လည်းတိုးလာပါတယ်။ဒီနေ့အတွက်ပြင်တဲ့တခြားအရှေ့ဥရောပနိုင်ငံတွေကအများဆုံးလာရောက်ပြီးတော့ဒိန်းမတ်နဲ့ဆွီဒင်နိုင်ငံက Viking ဝါသနာရှင်တွေလည်းပထမဦးဆုံးချိန်ချင်းနဲ့လာရောက်ခဲ့ကြပါတယ်ရှင
်။ကဘာတလှထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုကျွန်မတို့အတန်လွင့်နေတဲ့အချိန်နဲ့တပြေးညီ VOA Internet စာမျက်နှာကနေဖန်ယူနားဆင်လို့ရတယ်လို့မနေ့၈နိုင်ကနေ9နိုင်အထိတစ်ချိန်၊နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်လည်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါရရှင်။ VOA ရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါရရှင်။အခုတနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးပါဦးမယ်ရှင်
။တနင်္လာနေ့မနေ့စောပိုင်းကအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုစတင်ဝင်ရောက်တိုက်ခတ်ခဲ့တဲ့ဟာရီကိန်းအာမာဟာတနင်္လာနေ့နောက်ပိုင်းမှာတော့အင်အားအပြင်းဆုံး၅အဆင့်ကနေအပြင်းဆုံးအင်အားအဆင့်၄ကိုလျော့ချလာပြီးဖြစ်ပါတယ်။ဒါပေမဲ့လည်းမုန်တိုင်းရဲ့အန္တရာယ်ဟာကြောက်ရွံ့စရာကောင်းနေစေဖြစ်ပြီးတော့ပျက်စီးဆုံးရှုံးမှုတွေဟာလည်းကြီးမားနိုင်တယ်လို့အစိုးရအရာရှိတွေကပြောပါတယ်။သူတို့ခေါ်လို့ဟင်ဂျာမွတ်စလင်တွေအပေါ်မြန်မာအစိုးရရဲ့အကြမ်းဖက်နှိမ်နင်းမှုတွေကြောင့်မြန်မာစစ်တပ်ကိုပေးနေတဲ့စစ်တင်တဲ့အစီအစဉ်ကိုပြန်လည်တုံ့တက်ပြီးရပ်ဆိုင်းထားဖို့ဗြိတိသျှပါလီမန်လွှတ်တော်အမတ်159ဦးကဗြိတိန်အစိုးရကိုတောင်းဆိုလိုက်ကြပါတယ်။ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့က ARSA လို့ခေါ်တဲ့အာရခန်ရိုဟင်ဂျာစစ်သွေးကြွအဖွဲ့ကမြန်မာနေကြဆောင်တပ်ဖွဲ့စခန်းတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ကတုတ်ပြန်လုဆောင်ရမှာယာနဲ့ချီတဲ့လူတွေတေဆုံးပြီးတော့တိတ်နဲ့ချီတဲ့ရိုဟင်ဂျာတွေလည်းထွက်ပြေးကြတဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးအဖွဲ့တွေနဲ့ရိုဟင်ဂျာအဖွဲ့စီတွေကဆွဆွဲပြောဆိုနေကြတာပါဒီနေ့တွင်လည်းလည်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကမြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအတွင်းလူမျိုးရုံးတပ်ဖြတ်မှုတွေလုဆောင်နေတာအကြောင်းမွတ်စလင်ရိုဟင်ဂျာ3000နီးပါးသူတို့နိုင်ငံထဲကိုထွက်ပြေးလာကြတဲ့အကြောင်းပြောပါတယ်ဒီချိန်ထဲမှာပဲစကိုင်းပြည်နယ်အတွင်းနေရာဆွန့်ခွာထွက်ပြေးကြတဲ့သူတို့ခေါ်ရိုဟင်ဂျာတွေကိုထောက်ခံတဲ့အနေနဲ့ကမ္ဘာမြို့ကြီးအတော်များများမှာတင်းငွေနေနေကချီတက်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။အင်္ဂလန်နိုင်ငံလန်ဒန်မြို့၊ပါကစ္စတန်နိုင်ငံကရာချီမြို့တို့အပြင်တရုတ်နိုင်ငံပိုင်ဟောင်ကောင်ကျွန်းတို့မှာလည်းချီတက်ဆန္ဒပြခဲ့ကြပါတယ်။ဒီကနေ့စက်တင်ဘာလ17ရက်နေ့ဟာ9/11 အကြမ်းဖက်တိုက်ခိုက်မှုလို့လူသိများတဲ့2000ခုနှစ်စက်တင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့မိုးမြော်အစာဦးကြီးနှစ်ခုကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့16နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်ခင်ဗျာ
စက်တင်ဘာလ17ရက်နေ့ VOA အမေရိကန်တန်ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်းကြီးညာပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နီယာဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ရှင်တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လို့မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ကြပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွာမျိုးပါရှင်
This program has come to you from the Voice of America, Washington.